Welcome to the Voice of America in Burmese.
မြန်မာညချမ်းမှာတပါရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ2020ခုနှစ်ဇွန်လ20ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီအထိ 19:25 နဲ့ +19.90 ရိုကနေထုတ်လွှင့်နေပါပြီရှင်။ဒီမှနောက်လာပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်3လလောက်သွားလာလို့ရှာမှုတွေကန့်သတ်ထားပြီးနောက်ပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့သမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲစီရင်ရေးလှုပ်ရှားမှုမှာတက်ရောက်သူနေပါခဲ့တဲ့အပေါ်စီရင်ရေးအဖွဲ့အတော်ရှိသူတွေကသတင်းမီဒီယာတွေကိုပြစ်တင်ပြောဆိုလိုက်ကြပါတယ်။ Oklahoma ပြည်နယ်တော့ဆာမြို့ကထိုင်ကုန်ပေါင်း19,000ဆန်းတဲ့မိုးလုံလေးလုံး BOK စင်တာမှာကျင်းပခဲ့တဲ့မွေးဆွဲပွဲမှာတော့ခမတဝက်ကျော်လောက်ကလူတွေတက်ရောက်ခဲ့တာပါ။စီယုံရဲ့အဖွဲ့တော်ဝင်ရှိသူတွေကတော့ဝင်းပေါက်စစ်စီရေးဂိတ်ကိုဖျက်တဲ့လူပေါင်း12,000လောက်ရှိတယ်လို့ပြောပါရယ်။မဲဆွေစီယုံရဲ့ပွဲလုပ်ကိုစီစဉ်ထားတဲ့ကွင်းမြေတစ်ခုကနောက်ထပ်နေရာတစ်ခုမှာလည်းလူနည်းနည်းပဲရှိတဲ့အတွက်အဲ့ဒီစီစဉ်ကိုဖျက်သိမ်းခဲ့တာပါ။စီယုံရဲ့တာဝန်ခံ Brett Baskill ကတော့တက်ရောက်သူနေပါရတာဟာ COVID-19 ရောဂါနဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းမာတွေကိုမီဒီယာတွေကဖော်ပြပြီးတော့ချောင်းလန့်ခဲ့တာကြောင့်လို့မနေ့ကပဲပြောဆိုခဲ့ပါရယ်။သမ္မတထရမ့်ကတော့သူ့ကိုအားပေးထောက်ခံမှုတရားလာသူတွေကို2 နှစ်နီးပါးကြာအောင်ပြောစီရင်ခဲ့ပါတယ်။အမေရိကန်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်ဒီမိုကရက်အမတ်တွေဦးဆောင်ထားတဲ့အောက်လွှတ်တော်နဲ့ Republican အမတ်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီသတင်းမှတ်ချက်နှဲခွဲဆုံးပြတ်ဖို့စီစဉ်နေကြပါတယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအကြီးကအဆိုပြုချက်အတော်များများကိုလွှတ်တော်နဲ့စလုံးသဘောတူကြပေမဲ့ကွဲလွဲချက်တွေလည်းရှိနေပါတယ်။မီလာနောက်မိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲ့အမျိုးသား George Floyd တိဆုံးခဲ့တဲ့အပေါ်မကျေနပ်မှုကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါဆန္ဒပြပွဲတွေပပောက်ခဲ့ရကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဖြစ်အားတွေလည်းတိုးလာခဲ့တာပါပြုပြင်ပြောင်းလဲရေးအစီအစဉ်မှာ Democrat နဲ့ Republican Party လွှတ်တော်အမတ်တွေကြားအထူးကသဘောထားကွဲလွဲနေကြတဲ့အထက်မှာတော့ရဲတပ်ဖွဲ့ဝင်တွေကိုအလဲတကူတရားစွဲဆိုအရေးမယူနိုင်အောင်အကအကွယ်ပေးထားတဲ့လူငင်းချန်တာခွင့်ကိုပယ်ဖြတ်သင့်မသင့်ဆိုတာလည်းပါဝင်ပါတယ်ရဲတပ်ဖွဲ့ဝင်တွေကိုအကောက်အွယ်ပေးထားတဲ့ပြဌာန်းချက်ကိုဒီမိုကရက်အမတ်တွေကပယ်ပြဖို့ဆန္ဒရှိနေပေမဲ့သမ္မတနဲ့ Republican ကိုယ်စားလှယ်တွေကတော့ဆန့်ကျင်နေတာပါသမ္မတဒိုနယ်ထရမ့်ကလည်းအမေရိကန်ရဲတပ်ဖွဲ့ကိုဖျက်ဆီးစေမယ့်ဥပဒေမူကြမ်းတရားကိုဒီမိုကရက်တွေအတည်ပြုဖို့ကြိုးပမ်းနေတယ်ဆိုပြီး Twitter လူမှုကွန်ရက်မှာမနေ့တုန်းကပဲရေးသားဝေဖန်ခဲ့ပါတယ်ဗြိတိန်နိုင်ငံ Readings မြို့မှာစနေနေ့ကတားထိုးခံရလို့တိတ်ဆုံသွားသူ၃ဦးထက်ကတဦးဟာအမေရိကန်နိုင်ငံသားဖြစ်ကြောင်းဗြိတိန်ဆိုင်ရာအမေရိကန်သံအမတ်ကြီးကဒီကနေ့အတည်ပြုပါတယ်တိုက်ဆုံးသူရဲ့နာမည်ကိုတော့မပြောပါဘူး။အမေရိကန်နိုင်ငံသားအပါအဝင်ဂျွန်လ20ရက်နေ့ကတိုက်ခိုက်မှုအတွင်းတိုက်ဆုံးခဲ့ရသူရဲ့မိသားစုတွေအတွက်အလွန်စိတ်မကောင်းဖြစ်ရပါကြောင်းသံအမတ်ကြီးဝူဒီဂျွန်ဆန်ကတွစ်တာမှာရေးသားခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုအမေရိကန်ကလုံးဝပြစ်တင်ရှုံ့ရသလိုလိုအပ်ရင်အကူအညီပေးဖို့ဗြိတိန်လုံခြုံရေးတာဝန်ရှိသူတွေကိုကမ်းလှမ်းထားတယ်လို့လည်းရေးသားထားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့အသက်25နှစ်အရွယ်ဒေသခံလူငယ်တဦးကိုဖမ်းဆီးထားပြီးသူကတော့တိုက်ခိုက်မှုဖြစ်မယ်လို့ယူဆထားပါတယ်။ဒီဖြစ်ကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်အကြမ်းဖက်ဝါဒအနေနဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။လန်ဒန်မြို့အနောက်ဘက်မိုင်40အကွာလောက်ကလူဦးရေ2,000ဝန်းကျင်ရှိတဲ့ Reading မြို့ရဲ့ပန်းခြံတစ်ခုမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုမှာအခြားလူ3ဦးနဲ့ပြင်းထန်ဒဏ်ရာသွားပါတယ်။ The Philadelphia Inquirer သတင်းစာကတော့တိဆုံးသောတဲ့ American နိုင်ငံသားဟာအသက်39နှစ်အရွယ် Joe Richie Bennett ဆိုသူဖြစ်ပြီးတော့လုံခဲ့တဲ့15နှစ်လောက်ကဗြိတိန်နိုင်ငံကိုရှေ့ပြောင်းသွားပြီးဖြစ်တယ်လို့ဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံကြားတနစ်ကြော်ကြားရန်နာထားတဲ့နျူကလ িয়ার လက်နက်ကိစ္စကိုနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့ရင်းအော်စတြေးလျနိုင်ငံဗီယက်နာမြို့မှာနေရကြဆွေးနွေးပွဲတစ်ခုကိုဒီကနေ့ပဲစတင်လိုက်ပါတယ်။ဗီယက်နာမြို့ကဆွေးနွေးပွဲကျင်းပရာနေရကိုဒေသစံတော်ချင်းမနဲ့၈ နှစ်ခွဲမှကိုယ်စားလှယ်အဖွဲ့ရောက်ရှိလာပေမဲ့ဘလို့ထုတ်ပြန်ချက်မျိုးမှတင်ထောက်တွေကိုပြောဆိုတာမရှိပါဘူး။အမေရိကန်သမ္မတဒိုနယ်ထရမ့်ကရုရှားနိုင်ငံနဲ့သဘောတူစာချုပ်အတော်များများကိုပြစ်ပယ်ထားတာပါဒီထဲမှာလေရင်ဖြတ်ကျော်ပြန်လည်ခွင့်နဲ့တာလာပြစ်နျူကလ িয়ার တပ်ဖွဲ့စာချုပ်ကိစ္စလည်းပါဝင်ပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုရောလက်နဲ့ထိန်းချုပ်ရေးဆိုင်ရာအထူးသံတမန်မာရှယ်ဘီလင်းစလီကဦးဆောင်ပြီးရုရှားကိုယ်စားလှယ်အဖွဲ့ကိုရောလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာဂျေရက်စကော့ကဦးဆောင်ပါတယ်အနာဂတ်လက်နဲ့ထိန်းချုပ်ရင်းနဲ့သက်ဆိုင်တဲ့နိုးနဖက်သဘောတူညီထားတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြခဲ့တဲ့သတင်းကထုတ်ပြန်ထားတာပါကိုယ်တော်နဲ့ကိုစိတ်ချလက်နက်တွေထုတ်လုပ်နေတဲ့တရုတ်နိုင်ငံအနေနဲ့ဒီဆွေးနွေးပွဲမှာအစပြုတဲ့အနေနဲ့စတင်ပါဝင်လာတဲ့နယ်လို့လဲသမ္မတဒိုနယ်ထရမ့်ကပြောဆိုထားပါတယ
်။ဒီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ31 kHz 683ည5ကီလိုမီတာ32 kHz 939ည5ကီလိုမီတာ50 kilohertz 585 ရို့ဖြင့်စနစ်တင်းငွေမှာ5လမ်းမီတာ190 kilohertz 1595ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများတစ်ဆယ်အောင်မှာတရင်ဒီကိုဆက်လက်ပြီးတော့တင်ဆက်ပေးတော့ပါမယ်ရှင်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတည်းရဲ့ထဲဆန်းကျင်တင်မြင့်တက်မှုနဲ့ကြုံရရစီမှာပဲအိန္ဒိယနိုင်ငံကြီးနဲ့ဒေသတွေမှာကူးစက်မှုနှုန်းဟာလည်းတိတိတသားကျိုးလာနေပါတယ်။ American ပြည်ထောင်စု Johns Hopkins တက္ကသိုလ်စီးရင်တွင်အရကမ္ဘာတဝန်း COVID-19 ကြောင့်တိတ်ဆုံးသူ 46,800 ကျော်နဲ့ကူးစက်မှုပေါင်းက9သန်းနီးပါးရှိပါတယ်။တောလာလှုပ်ရှားမှုကန့်သက်ထားတာတွေကိုဖြေချော့ပေးပြီးတဲ့နောက်မကြာသေးခင်သတင်းပတ်တွေကအစိုးရကပြည်တွင်းရွှေ့ပြောင်းလုပ်သားတွေစာတိကြီးရွာကိုပြန်နိုင်မှုအထူးရထားရီစီစဉ်ပေးခဲ့တဲ့အိန္ဒိယမှာတင်းနှင်းမာနီတည့်ရထဲကူးစက်မှုက15,000နီးပါးရှိပါတယ်။အခုဆိုရင်တိတ်ဆုံးသူ13,000အပါဝင်ကူးစက်သူ42,000ခွဲကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။အမေရိကန်မှာတော့ပြည်내တချို့မှာယောဂကူးစက်ဖြစ်ပွားမှုတွေရောကြနေချိန်မှာပဲတောင်ပိုင်းအနောက်ပိုင်းနဲ့အနောက်အလယ်ပိုင်းပြည်내တွေမှာကူးစက်မှုတွေမြင့်တက်နေပါတယ်။အမေရိကန်နိုင်ငံမျိုးမှာအခုလိုကူးစက်မှုနှုန်းမြင့်တက်တာဟာဒုတိယလှိုင်းအဆင့်ရောက်သွားတာမဟုတ်ပဲပထမအဆင့်မှာပဲရှိနေသေးတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကူးစက်မှုစုစုပေါင်း3,000ကျော်တိတ်ဆုံးသူ1,100ကျော်နဲ့အရှိတောင်အရှာမှာအများဆုံးဖြစ်ပါတယ်။တောင်ကိုရီးယားမှာတော့မနေ့ကအသေကူးစက်သူ18,000ရှိတဲ့အတွက်တစ်လအတွင်းတရက်တာကူးစက်မှု20အကူရောက်ခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တနင်္ဂနွေနေ့မှာကမ္ဘာ့တော်ဝန်ကူးစက်မှုပေါင်း38,000ကျော်ရှိတဲ့အတွက်တရက်ထဲကူးစက်မှုအများဆုံးဖြစ်တယ်လို့ပြောပါတယ်ရှင်။အမေရိကန်နဲ့တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ဆက်လက်ကူးစက်ပြန့်နှံ့နေတဲ့အပေါ်စိုးရိမ်မှုတွေနဲ့အတူဒီကနေ့ကမ္ဘာတဝန်းဘဏ္ဍာရေးစည်းကွက်ကျဆင်းမှုတွေကြုံခဲ့ရပါတယ်ဒီကနေ့နောက်ပိုင်းမှာဂျပန်နိကေးအညွန်ကိန်းကတုံညာတက်တမ100ခိုင်နှုန်းဟောင်ကောင်ဟန်ဆိုင်အညွန်ကိန်းနဲ့ကိုရီးယား KUSPI ကတုံညာတက်တမ600ခိုင်နှုန်းစီအသီးသီးကျဆင်းခဲ့ရပါအိန္ဒိယ Sensex အညွန်ကိန်းက100ခိုင်နှုန်းနဲ့ထိုင်ဝမ် TSEC ကတော့200ခိုင်နှုန်းမြင့်တက်ခဲ့ပြီး Australia S&P ASX နဲ့ Shanghai Composite အညွန်ကိန်းတွေကတော့အပြောင်းအလဲသိပ်ပြီးတော့မရှိပါဘူးဒီကနေ့အစောပိုင်းဥရောပအစုရှယ်ယာဈေးကွက်မှာတော့ London FTSE နဲ့ပြင်သစ် CAC 40ကတုံညာတက်တမ200ခိုင်နှုန်းနဲ့ Frankfurt DAX အညွန်ကိန်းက300တက်တမ100ခိုင်နှုန်းအသီးသီးကျဆင်းခဲ့ပါတယ်။ American Union ဈေးစီးကတစ်စီးကို39.82 ဒေါ်လာနဲ့300တက်တမ100ခိုင်နှုန်းအတက်ပြခဲ့ပြီးနိုင်ငံတကာဆန်သတ်မှတ်ထားတဲ့ Brent Union ဈေးစီးတစ်စီးကို42.34 ဒေါ်လာနဲ့300တက်တမ300ခိုင်နှုန်းတက်ခဲ့တာပါ။ဒီနေ့လည်းဒီအတွက် American အဓိကအစုရှယ်ယာကျွေးရောင်းကျွေးစီးကွက်မှာတော့အတက်ပြခဲ့ပါတယ်ရှင်။American ကကျက်သားဆက်ယုံတစ်ခုမှာဝန်ထမ်းတွေကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကြောင့်အဲ့ဒီဆက်ယုံထုတ်ကျက်သားတင်သွင်းမှုကိုတရုတ်နိုင်ငံကရပ်ဆိုင်းလိုက်ပါတယ်။ American ပြည်အောင်စု Arkansas ပြည်နယ် Springdale မှာရှိတဲ့ Tyson Company ပိုင်ကျက်သားဆက်ယုံကပို့ကုန်တွေကိုတားမြစ်လိုက်ကြောင်းမနေ့ကပဲတရုတ်နိုင်ငံကကြေညာခဲ့ရပါ Tyson Company ပြောခွင့်ရ Gary Mickelson ကတော့ဒီကိစ္စကိုစုံစမ်းနေကြောင်းပြောဆိုခဲ့ပေမဲ့ COVID-19 ရောဂါဟာအစားအသောက်ကတဆင့်ကူးစက်တဲ့အထောက်အထားမရှိကြောင်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့WHO နဲ့ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC American စီးဝါနဲ့အစာအသောက်ကြီးကြပ်ရေးဌာန FDA တို့ကလည်းဒါကိုလက်ခံထားတဲ့အကြောင်း Reuters သတင်းဌာနကိုပြောဆိုခဲ့ပါတယ် American ရဲ့ကျက်သားနဲ့ကျက်ဦးသွင်းကုန်တွေကို၅နှစ်ပိတ်တင်ထားတာကို2019နိုဝင်ဘာလကမှတရုတ်ကပြန်ပြီးတော့ဖွင့်ပေးခဲ့တာပါပြီးခဲ့တဲ့အပတ်ကတော့ Germany ကအသားထုတ်လုပ်တဲ့ထူးညစ်ဆက်ယုံကုမ္ပဏီဝန်ထမ်းတွေယောဂါကူးစက်မှုရှိတဲ့အတွက်အဲ့ဒီဆက်ယုံကဝတ်သားတင်ပို့တာကိုတရုတ်ကရပ်ဆိုင်းခဲ့ပါတယ်။နိုင်ငံတွင်းတချို့ပြန်ကူးစက်မှုတွေဟာမြို့တော်ဘီဂျင်းကကုန်စင်းစည်းကြီးတစ်ခုနဲ့ဆက်ဆက်နေရကြတော့ဘီဂျင်းမြို့မှာအသွားအလာတွေကိုတစ်စိမ့်တစ်ပိုင်းကန့်သက်ထားပြီးတော့ပြည်ပတွင်းကုန်တွေအပေါ်မှာပါအရင်ကထက်ပိုပြီးတော့တင်းကျပ်စီးဆင်းလာတာဖြစ်ပါတယ်ရှင်။တောင်ကိုရီးယားနိုင်ငံဘက်ကနေမြောက်ကိုရီးယားနိုင်ငံထဲကိုဝါရဖြန့်ချီရေးလက်ကမ်းစာဆောင်နေမိုးပြန်ဘူပေါင်းတွေနဲ့လွတ်တင်တဲ့လှုပ်ရက်ကိုတုံ့ပြန်မှုအဆင့်တင်ဖြစ်နေပြီလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။လက်ကမ်းစာဆောင်12တန်းကိုတည်ဆောင်မဲ့မိုးပြန်ဘူပေါင်း3,000ကျော်ကိုနေဆက်ဖြတ်ကျော်လွတ်တင်မယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကမိတ္တူကူထားရဲ့စာရွက်အထက်လိုက်ဓာတ်ပုံတွေနဲ့အတူကြေညာခဲ့တာပါ။တောင်ကိုရီးယားဘက်ကလက်ကမ်းစာဆောင်တွေကိုမိုးပြန်ဘူပေါင်းတွေနဲ့လွတ်တင်ခဲ့တဲ့အပေါ်မကြေမနက်ဖြစ်နေတဲ့မြောက်ကိုရီးယားကနှစ်နိုင်ငံအကြားမှာရှိတဲ့ဆက်ဆံရေးအကုန်လုံးကိုဖျက်တောက်ပြစ်မယ်လို့ချင်းချောက်ပြောနေရလဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပိုက်တုန်းကတော့နေဆက်ဖြတ်ကျော်ဆက်သွယ်ရေးလမ်းကြောင်းတွေအလုံးကိုဖျက်တောက်လိုက်တယ်လို့တောင်မြောက်နှစ်နိုင်ငံဆက်ဆံရေးယုံကိုလည်းဖောက်ခွဲဖျက်ဆီးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားဘက်ကဝန်ထမ်းတွေဇန်နဝါရီလကတည်းကအဲ့ဒီယုံကနေထွက်သွားခဲ့တာကြောင့်ဆက်ဆံရေးယုံဟာလအကြံကြားကလေးကပိတ်ထားခဲ့တယ်လို့ယူဆရပါတယ်။
တော်တာရှင်များရှင်တင်းနှလာနေညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့တင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်မြန်မာပြည်ရဲ့ COVID-19 ကူးစက်မှုကိုထိန်းချုပ်ထားနိုင်မှုကပြည်သူလူထုရဲ့လိုက်နာဆောင်ရွက်မှုပေါ်အခြေခံတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးကသတိပေးပြောဆိုထားပါတယ်ဒီအကြောင်းကိုကျွန်မစုစုကတင်ဆက်ပေးပါမယ်ရှင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်၈နာရီထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်တက်ခွဲတီးပြူလူနာ290ရှိထားပြီးအဲ့ဒီတွေကအယောက်200ဟာရောဂါပိုးကင်းစင်လာပြီးတော့တည်ဆုံးသူကတော့6ဦးရှိထားပါတယ်။တက်ခွဲတီးပြူချက်တွေအရဆိုလူနာအစ်စ်တွေဟာပြည်တော်ပြန်တွေကဖြစ်ပြီးတော့သူတို့ကိုတိချထားစောင့်ကြည့်ပြီးဒီရောဂါရှိလာသူတွေကိုတော့တိချဆောင်ရွက်ကူတာပေးနေတယ်လို့သိရပါတယ်။ကိုဗစ်ရောဂါဖြစ်ပွားမှုဟာပြည်ရင်းမှာထိန်းချုပ်ထားနိုင်ခဲ့ပြီးဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းပြည်သူတွေလိုက်နာဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကသတိပေးထားပါတယ်။
ပြည်သူတွေဆောင်ရမ်းဆောင်ရမ်းမှုလိုက်တာကကျွန်တော်ရှိကူပါသူတို့ကြည်တာဆောင်ရမ်းဆောင်ရမ်းလို့ကျွန်တော်ပူဇော်မလို့ကျွန်တော်ဘက်ကတော့အစွန်းကုန်လှုပ်တင်လှုပ်ထိုက်တာမှန်တယ်မြတ်ကျွန်တော်အားလုံးလုပ်ပြီးပါပြီအခုပုံစံတိုင်းလူတိုင်းလူတိုင်းဒီဆောင်ရမ်းဆောင်ရမ်းတွေကတိတိကျလှုပ်ဒီယောဂပြန်မတက်တော့
တခွဲနဲ့မူနာရယူပြီးယောဂဘူတွေးရှိသူတွေထဲမှာတဝက်ကျော်ဟာယောဂလက္ခဏာမပြဘဲကိုဗစ် -19 ယောဂဘူတွေးရှိရတာကြောင့်မပေါ်ဆဘူးကိုလည်းကျန်းမာရေးဝန်ကြီးကသတိပေးခဲ့ပါတယ်ဒီနယ်နယ်တိုင်းလိုက်ကိုဗစ်ရောဂါတွေ့ရှိမှုမှာတော့ရန်ကုန်တိုင်းအင်းစိန်မြို့နယ်မှာပိုးရိပ်လူနာ49ဦးအထိအများဆုံးတွေ့ရှိခဲ့တာပါပြည်ရင်းကူးစက်နှုန်းတက်နေချိန်ကာလတုန်းကလိုက်နာရမယ့်အချက်တွေကိုတိတိကျကျဆောင်ရွက်ခဲ့ကြပေမယ့်အခုခါမှာတော့လိုက်နာမှုအားနည်းလာတာကိုတွေ့ရတယ်လို့အင်းစိန်ရန်ကုန်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်ကပြောပါတယ
်အင်းစိန်အနေနဲ့ကတော့ဟိုလောလောဆယ်ဒီစားပေါက်ဆိုင်တွေကတော့ပြန်ဖွင့်ထားတဲ့အနေထားတော့ရှိနေပြီပေါ့နော်တချို့စားပေါက်ဆိုင်တွေကတော့ဒီကာပြီးတော့ရောင်းချနေကြတာပေါ့ဗျာ။ကျမရေးဌာနညွှန်ကြားချက်အတိုင်းတော့သူတို့လိုက်လုံနေရတယ်လို့ရှိတာပေါ့။ဒါပေမဲ့လူအများစုကတော့နည်းနည်းလေးပေါ်ရမှုပိုင်းလေးတော့ရှိလာတာပေါ့။ပေါ်ရမှုပိုင်းဆိုတော့ mass တက်တဲ့အပိုင်းလေးတော့ရော့ရည်ရွယ်လေးဖြစ်လာတာလေးတော့ကျွန်တော်လက်သတိထားမိပါတယ
်။အိမ်ပြင်မထွက်ပဲလူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်မှုပါစက်နဲ့နှာခေါင်းစည်း mask တို့ကိုအပြင်သွားလိုက်တက်ဖို့အပါဝင်တဦးနဲ့တဦးအနည်းဆုံး6ပေကွာမှနေထိုင်ဖို့နဲ့လက်ကိုဆက်ပြနဲ့စက္ကန့်20ကျောင်းဆေးကျုပ်ဖို့အဲ့ဒီလိုအခြေခံအကြဆုံး၄ချက်ကိုမဖြစ်မနေလိုက်နာဆောင်ရွက်ဖို့ကျန်းမာရေးဌာနကတိုက်တွန်းထားတာပါကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေကိုထိန်းသိမ်းထားနိုင်ရလို့ပြည်ရင်းမှာကိုဗစ်ပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးပိုကြီးမားတဲ့အခက်အခဲတွေကိုကျော်လွှားဖို့ပြင်ဆင်ရမယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသူ့ရဲ့လူမှုကွန်ရက်မှာသတိပေးရေးသားထားပါတယ်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပ
ါထိုင်းတောင်ပိုင်းစူရထာလီခရိုင်ကော့တောင်ကျွန်းကော့ဖငန်းကျွန်းကော့စမိတ်ကျွန်းတွေကမြန်မာနိုင်ငံသားအလုပ်လက်မဲ့တွေနေရပြန်မရပဲပြိမ့်မိနေတာတောင်ကနန်းလောက်ရှိနေပြီးနေရပြန်သူတချို့ကိုလည်းထိုင်းစစ်စေးရေးဂိတ်တွေကငွေတောင်းခံနေတာတွေကြောင့်အခက်အခဲတွေရှိနေတဲ့သတင်းကိုပြောပြပါမယ်ကျမအေးပါပါထိုင်းနိုင်ငံတောင်ပိုင်းဒေသကအပန်းဖြေကျွန်းပေါ်ကမြန်မာအလုပ်သမားအများစုဟာကိုဗစ် -19 ကပ်ရောဂါအခြေအနေကြောင့်အလုပ်လက်မဲ့ဖြစ်နေတာ3လကျော်ကြာလာခဲ့ပါပြီ။အခုလိုမျိုးအလုပ်လက်မဲ့ဖြစ်ပြီးပြန်လို့လည်းမရ။ပြိမ့်မိနေသူမြန်မာရွှေပြောင်းလုပ်သမားတောင်ကနန်းလောက်ရှိတယ်ဆိုပြီးမြန်မာရွှေပြောင်းလုပ်သမားကာကွယ်ရေးကော်မတီ MPC ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဦးခင်စော်လေးကပြောပြပါတယ
်။အခုကျွန်းသုံးကျွန်းရှိတာပါဗျာကျွန်တော်တို့နေတဲ့နေမြေမှာကော့တောင်ကျွန်းကဘာကျော်လေးကိုစမ်းမှုရှိတဲ့လက်ကျွန်းလေးလက်ကျွန်းက3အောင်လောက်ရှိတာ1000လောက်တော့ဆက်သွားပြီ2000လောက်ပြန်သေးတယ်အမှမှအထောက်ထားမိတ်တို့များကျွန်းကနေနေမြန်မာတွေကိုလှုပ်ရှားထွက်ကြပေါ့အထောက်ထားရှိသူကအထောက်ထားမိတ်တွေကတချို့လည်းကျွန်းကျင်လှုပ်သားရအောင်ဖြစ်နေတယ်အထောက်ထားရှိကော့တောင်ကျွန်းကြီးကော့ဖန်ကန်ကျွန်းကများတယ်ဗျကော့ဖန်ကန်ကျွန်းကတောင်ငန်းမ်းမှာရှိတယ်ဒါပေမဲ့ကော့ဖန်ကန်ကျွန်းကအထောက်ထားရှိတယ်များတယ်အစည်းအဝေးကောက်စမိတ်ကျောင်းအဲဒီကောက်စမိတ်ကျောင်းမှာကတော့အရင်ဆုံး3000လောက်ရှိတယ်။ကျပန်မျိုးစုံရောက်နေတဲ့နှစ်ပေါင်းများစွာရောက်နေတဲ့လူတွေဟိုအကြောင်းကိုလည်းတွားလာလွယ်တော့နောင်ဖူလန်ကဝင်လာတဲ့လူတွေအခုဆိုရောက်တာလည်းမဖြစ်နေဘူး။ဒါပေမဲ့တွားလာတာဖြစ်နေတော့တော်တော်ကြီးဟိုဒီနေ့ဒုက္ခတွေဖြစ်တာတော့တော်တော်ဖြစ်နေကြတယ်ကျွန်းနေမှာဒီလိုပဲသူ့ခန်းကိုနေကိုခန်းသူကစုနေကြပါတော့။တတိယရာလည်းကျွန်းကတတိယရာလည်းဖြေဆုံးမှုတိတ်မရှိ
တရားဝင်အထောက်အထားရှိသူတွေနေရပြန်နိုင်တယ်ဆိုပေမဲ့လမ်းကစစ်စေးရေးဂိတ်တွေမှာတခခုမပြည့်စုံတာမျိုးရှိတယ်ဆိုရင်လည်းဖမ်းဆီးတာဆွဲချတာမျိုးတွေခံရသလိုတရားမဝင်နေရပြန်သူတွေအဖို့ကတော့ဘဏ်ငွေအနည်းဆုံး3000တဲ့မနဲ့လမ်းမှာပေးနိုင်မှပြန်ရတဲ့အခြေအနေတွေဖြစ်နေရတယ်လို့ဆိုပါရယ်ထိုင်းတောင်ပိုင်းကျွန်းတွေကပြန်လာတဲ့သူတွေလည်းလမ်းမှာအဖမ်းဆီးတွေခံရတယ်လို့ဆိုပါရယ်ဒီအတွက်ကိုဗစ်ကပ်ဘေးကာလမှာတရားမဝင်တွေကအထောက်အထားမစုံလင်သူတွေပါနေရပြန်တဲ့အခါမှာဖမ်းဆီးတာတွေမရှိအောင်နှစ်နိုင်ငံအစိုးရတွေ တေချာညှိနှိုင်းပေးစီလို့ကြောင့်ဥခင်စော်လေးကဆိုပါတယ
်အဆောက်ထားမပြည့်စုံတဲ့လူကဘယ်လိုဖြစ်များတယ်ဆောက်တာဟိုရှိခဲ့တာရှိတယ်ပြက်ခဲ့တာရှိတယ်တစ်သေးတွေဂိမ်းတာရှိတယ်အာတတိယလက်ထမဝေးသားရင်လက်ထမကြောင့်အထောက်ထားဆိတ်ရင်လည်းစာအုပ်တွေပြန်တောင်းမရတာရှိတယ်။ဥစ္စာအပြည့်မပေးလို့ပြင်လာတာရှိတယ်။ပြန်လာလို့ရှိရင်အဲ့လိုရဲ့တချို့ညီမျိုးစုံနဲ့ကဒုက္ခတွေရောက်တာ။ပြန်တဲ့နေရာမှာအထောက်ထားမပြည့်စုံရင်တပ္ပစ3000လောက်မှ4000လောက်မှအဲ့ဒီလမ်းကဒိတ်3ဖိတ်ဒိတ်1000လုံးနဲ့ယူရ800လုံးယူရဒီကဒါရောက်ရင်ကဒါ1000ဖက်ကြတယ်။အာသူတို့မှတမတ်ချက်တွေရှိနေတယ်။ဟိုပြန်သွားတဲ့လူတွေကအဲ့ဒါဝဲသဖိတ်မိနိုင်လို့ရင်ပို့ပြီးတော့အဖြစ်ကြတဲ့ရှင်ရင်းတွေရပြီးပိုကောင်းအောင်မဟုတ်လောက်သမားရင်လည်းပြည်လဲမှာပေါ့ဒီနေသားကြီးကတော့လွယ်တော့မလွယ်ဘူးရှင်ပါတော့ကုန်ကုန်ပြောရရင်တန်ယုံကအခုပို့ရင်ကြီးနေမှာလေသူတို့ဆွဲချတာပဲဆွဲချတာရှင်ဒီကအသေးတွေပိုင်းအော်တန်ယုံကားဆိုပြီးအားနာတာမဟုတ်ဘူးကျွန်တော်နေနေနိုင်ငံညှိနှိုင်းမှုတွေကျွန်တော်ကြီးအားနေနေလေးပြောရမလို့နော
်ကိုဗစ်ကာလမှာထိုင်းနိုင်ငံမှာမြန်မာလူသမားတွေတိတ်နေချီပြီးအလုပ်လက်မဲ့ဖြစ်ကုန်ကြတာတွေရှိနေတယ်လို့နိုင်ငံအနှံ့ကနေနေရပြန်လာသူတွေကတော့လက်ရှိတရားဝင်စည်းရင်းအရ2,000ကျော်ပြီလို့လဲကျန်းမာရေးဌာနကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီကာလမှာအလုပ်ကင်မရှိလို့နေရပြန်ကျင်ကြပေမဲ့ပြန်ဖို့လမ်းစိတ်တောင်အနိုင်နိုင်ဖြစ်နေရတဲ့အချိန်တက်ခရိုင်တွေကစစ်ဆေးရေးဂိတ်တွေမှာစစ်ဆေးမှုတွေကပြင်းကျက်ပြီးငွေကြေးပေးနေရတာတွေကြောင့်မြန်မာလူသမားတွေအတွက်အခက်အခဲကြီးတစ်ခုလို့ဖြစ်လာပါတယ်ဒီပြဿနာတွေကိုလည်းမြန်မာတန်ယုံဘက်ကလည်းသိရှိသလိုလိုက်လံဖြေရှင်းပေးခဲ့ရတာတွေလည်းရှိနေပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါရွှေကောက်ပွဲကော်မရှင်ဟာအာဏာရပါတီရဲ့လွှမ်းမိုးမှုရှိနေတယ်လို့နိုင်ငံရေးပါတီငယ်တွေကဝေဖန်နေတဲ့အကြောင်းကိုပြောပြချင်ပါတယ်ကျမအင်တနာထွန်းမအခု2020ပြည်နှစ်နိုဝင်ဘာလမှာရွှေကောက်ပွဲကိုကျင်းပဖို့စီစဉ်ထားပါတယ်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တာတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဆွေးနွေးညီနိုင်ဆောင်ရွက်မှုတွေအားနည်းတယ်ဆိုပြီးပါတီတချို့ကဝေဖန်မှုတွေဒီရက်ပိုင်းမှာရှိလာနေပါတယ်။အထူးသဖြင့်ရွေးကောက်ပွဲကျင်းပမဲ့အချိန်တတ်မှတ်မှုနဲ့ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီအားလုံးနဲ့ဆွေးနွေးညီနိုင်တာမျိုးမလုပ်တဲ့အပေါ်ပါတီငယ်တွေကမကျေနပ်ပါဘူး။ရွေးကောက်ပွဲတရားဝင်မှုရဖို့ဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲကော်မရှင်အပေါ်ရှင်ပြိုင်မဲ့ပါတီတွေရဲ့ယုံကြည်မှုလိုအပ်တယ်လို့သူတို့ကပြောပါတယ်။ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့အမှုအားဖြင့်ကိုကအနိုင်ရပါတီနဲ့မပတ်သက်တဲ့လွတ်လပ်တဲ့ကော်မရှင်မျိုးဖြစ်တယ်လို့ဆိုပါတယ
်။ဥပဒေကိုလိုက်တာသူကအနိုင်ရတဲ့ပါတီကလွတ်တော်ကိုလွှမ်းမိုးမယ်လွတ်တော်ကနေပြီးတော့သမ္မတနဲ့အစိုးရအဖွဲ့ကိုဖွဲ့စည်းမယ်သမ္မတကနေကော်မရှင်ကိုခန့်မယ်ကော်မရှင်ကလာမဲ့ရွေးကောက်ပွဲကိုကြီးကြပ်တယ်ဆိုတော့ဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့ဆိုတာမူအားဖြင့်ကိုလိုက်ကအနိုင်ရပါတီနဲ့လည်းမတက်တဲ့ပဲပါတီနဲ့မှမပတ်သက်တဲ့ရွေးကောက်ပွဲရလတ်နဲ့မချိတ်ဆက်တဲ့ရွေးကောက်ပွဲကော်မရှင်မျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်ဒါကဟိုနာမည်ရင်းနဲ့လူပုဂ္ဂိုလ်ရပြောတာမျိုးပဲနဲ့မူအားဖြင့်ကျွန်တော်တို့ပြောတာဖြစ်ပါတယ
်။နေစင်းကိုအွန်လိုင်းကနေကြည့်ညာမယ်ဆိုတာမျိုးလည်းသတင်းတွေထွက်နေတာကြောင့်လက်ရှိမြန်မာနိုင်ငံမှာအင်တာနက်မရရှိသေးတဲ့မြို့တွေရွာတွေအများကြီးရှိနေသေးပြီးတော့ရခိုင်ပြည်နယ်ကမြို့နယ်ရှိမြို့နယ်ဟာအင်တာနက်ဖြတ်တောက်ခံထားရတာမျိုးရှိနေတာကြောင့်လက်ရှိမှာဒီလိုစီစဉ်တာကလက်တွေ့မကျဘဲညံ့ညံ့တတထိထိရရဆောင်ရွက်နိုင်မယ်လို့မမြင်ဘူးလို့ဦးကိုကိုကြီးကဆိုပါတယ်။ရွေးကောက်ပွဲကျင်းပဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီကိုရွေးကောက်ပွဲကော်မရှင်ကခေါ်ယူဆွေးနွေးတာမျိုးအခုအချိန်ထိမရှိသေးဘူးလို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အေနုစိန်ကပြောပါရယ်မြန်မာတိုင်းနိုင်ငံလုံးမှာရွေးကောက်ပွဲကိုတပြိုင်တည်းကျင်းပနိုင်မှာမလားဆိုတာမသိရသေးပေမဲ့ရွေးကောက်ပွဲကော်မရှင်နဲ့လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေဟာပါတီတွေအပေါ်မှာတပြေးညီရဲဖြစ်တယ်လို့ဒေါက်အေနုစိန်ကဆိုပါရယ
်ဒီမလို့ကတော့ဒီလက်ရှိအစိုးရရဲ့ဒီရွေးကောက်ပွဲဆိုင်ရာမှာတောင်းရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အဆောင်အဦတွေကတော့ဟိုတကြီးမီတော့ဖြစ်တယ်ဆိုတဲ့အနေအထားမျိုးကိုပဲပြောချင်တယ်။အခုကကျင်းပမယ်မကျင်းပဘူးဆိုတာမသိရသေးဘူးဆိုတော့ကျမတို့လူရခိုင်ပြည်နယ်အခြေစိုက်တဲ့ရခိုင်မျိုးသားကိုအခြေပြုတဲ့နိုင်ငံရေးပါတီတည်းရဲ့အနေနဲ့ကတော့ဟိုစိန်ခေါ်မှုတွေဟန့်တာတွေနော်ဒါတွေရှိနေတယ
်။ရွေးကောက်ပွဲကော်မရှင်ဟာကိုဗစ်ကိုအကြောင်းပြပြီးလူတာထက်ပိုတင်းကြတာတွေလုပ်နေသလိုပါတီဆောင်ဒီမိုကရေစီအတွက်လှုပ်ဆောင်ရမှာလှုပ်ဆောင်ချက်တွေနှိကွေးနေတယ်လို့ပြည်သူ့ရှေ့ဆောင်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးကျော်စေရကဝေဖန်ပါတယ
်။ရုပ်ောက်ပွဲကော်မရှင်ကနည်းနည်းကျွန်တော်တို့ပြည်သူ့ရှေ့ဆောင်ပါတီနဲ့ဆက်ဆံတာကိုကြည့်ရင်တော့နည်းနည်းလေးနည်းနည်းနှီးတယ်ပြကျွန်တော်တို့ကလေကျွန်တော်တို့လှုပ်ချင်တဲ့ဟာတွေသူ့တင်ပြတယ်တင်ပြတာကိုပြန်အကြောင်းပြန်တာနှီးတာပေါ့နှီးတော့ဘာလို့ဆိုရုပ်ောက်ပွဲကော်မရှင်ဆိုအမှန်တော့ပါတီအားလုံးကဒါပါတီဆောင်ဒီမိုကရေစီကိုဟိုအားပေးရမှာပေါ့လေသူတွတ်တွတ်လဲလဲဖြစ်အောင်ခုတော့ဒီကိုဗစ် -19 ကိုအကြောင်းပြပြီးဟော
ကျွန်တော်တို့ကန့်သက်ချက်ကနည်းနည်းလေးလူလာတဲ့လူကျွန်တော်တို့ပြောရကျွန်တော်ကျွန်တော်ပါတီတင်နေတယ်ဆိုတော့ဈာပါတီတော့မသိဘူးလူလာတဲ့ပို့ပြီးတော့နည်းနည်းပြောနေတဲ့ဘဝမျိုးတော့ရှိတယ်ကျွန်တော်တို့မှာလေအဲ့ဒါလေးတော့ကံကက်ခဲပါတယ်ကျွန်တော်တို့ပြီးတော့ဝေဖန်လို့ပါတီဆောင်ဒီမိုကရေစီစနစ်မှာရွေးကောက်ပွဲကော်မရှင်အနေနဲ့ပါတီအသက်တွေအပေါ်မှာကူညီအားပေးမှုနည်းနေတယ်လို့ဦးကျော်စရာကဆ VOA ကမေးမြန်းမှုစူးစမ်းပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။ဒီရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်ဆိုတာပဲထုတ်ပြန်ထားပြီးတော့ကျင်းပမယ့်ရက်ကိုတော့မထုတ်ပြန်သေးပါဘူး။လက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ပုံမှန်အတိုင်းရွေးကောက်ပွဲကိုတပြင်းညီကျင်းပနိုင်မလားဆိုတာကိုရခိုင်ပါတီတွေကစိုးရိမ်နေကြပါရဲ့ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ချို့နယ်ရှင်းတင်နယ်ပလောဝါမြို့နယ်မှာအင်တာနက်လိုင်းထပ်တောက်ထားတာနဲ့ပတ်သက်ပြီးကမ်ပိန်းလုပ်တဲ့ရန်ပြည်လူငယ်ကွန်ရက်ကလူငယ်တဦးကိုညှဉ်းဆဲပုံမှန်နဲ့မှုန့်ဖွင့်ကြတဲ့အကြောင်းပြောရှင်းပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ချို့နယ်ရှင်းတင်နယ်ပလောဝါမြို့နယ်တွေမှာအင်တာနက်လိုင်းထပ်တောက်ထားတာတနေ့ပြစာတမ်းပါအင်ဂျီဝတ်ဆင်ပြီးတော့အွန်လိုင်းကမ်ပိန်းတစ်ခုကိုမနေ့ကရခိုင်ပြည်နယ်ပါဝင်တခြားမြို့နယ်တွေမှာလည်းပြုလုပ်ခဲ့ကြပါတယ်အဲ့ဒီအချိန်ကရန်ပြည်မြို့နယ်မှာကမ်ပိန်းကိုဦးဆောင်ပြုလုပ်တဲ့ရန်ပြည်လူငယ်ကွန်ရက်ကကိုမျိုးမင်းထွန်းကိုခွင့်ပြုချက်မတင်လို့ဆိုပြီးရန်ပြည်မြို့နယ်မှကတရားလိုလုပ်ပြီးတော့ညှဉ်းဆဲပုံမှန်စကူနေမုံဖွင့်ခံထားရတယ်လို့ကိုမျိုးမင်းထွန်းကပြောပါတယ်
။ဟိုသူတို့ကကျွန်တော်အမေပါတယ်ခင်ဗျအဲ့လိုမျိုးသူတို့တင်ဖို့ကိုကျွန်တော်ခွင့်ပြုစာတင်ကြလို့လားခွင့်ပြုမင်းခွင့်ပြုချက်တောင်းကြလို့လားပေါ့နော်ကျွန်တော်အဲ့လိုမျိုးမေးကြည့်တဲ့အခါကျတော့သူတို့ကဟိုလူဟိုစုတာပေါ့နော်ကျွန်တော်လေးယောက်တည်းပို့စုတယ်ငါးယောက်တည်းပို့စုတယ်တော့ဘာလို့ညာတော့ပြောတာပေါ့အဲ့ဒါကနေပြီးတော့ညင်းစုစီစကူနေညည်းပေါ့နော်ဟုတ်အဲ့ဒီအတွက်တရားစွမယ်ဟိုကခင်ဗျားတို့ကလှုပ်ရှင်နဲ့လှုပ်ပြီးပြီလှုပ်ရှင်လှုပ်ပြီးတဲ့ကျွန်တော်လေးလှုပ်ရှင်ရှိတာဆက်လို့ရမယ်လို့ပြောတယ်ခင်ဗျားဟုတ
်အဲ့ဒီကမ်ပိန်းကိုဥဆောင်ပြုလုပ်ရဲကိုမျိုးမင်းထွန်းကိုညင်းစုစီပေါ်မှာစကူနေမှုန်ဖွင့်ထားတာနဲ့ပတ်သက်ပြီးတရားလိုဖြစ်တဲ့ရန်ပင်းမျိုးနဲ့မှုဥဇော်ဝင်းကအခုလိုပြောပါတယ
်အဲတရားမဆွဲရဘူးဗျာမှုဖွင့်ထားတာကအဲကျွန်တော်မျိုးနဲ့မှုပြရလို့ပါတော့ဟုတ်ပါဘူးကျွန်တော်ညင်းစုစီကိုတင်ရတယ်လေသူကတော့ဆိုဆာဝါပြည့်လို့ဆိုလို့ချင်းဌာနပေါ်ထားပါဘူးအဲဒီလူကြီးကလာမေးနေမယ်ဆိုတော့ပြောရအောင်
ကျန်းတဲ့လူငယ်ကွန်ရက်ကလူငယ်ခုနှစ်ဦးဟာအင်တာနက်ချက်တောက်ထားတာတနည်းပြစာတမ်းပါအင်ဂျီစင်တူဝတ်ဆင်ပြီးတော့မနေ့ကရန်ချင်းမျိုးဝင်ဆိုင်ပုံမှာဓာတ်ပုံရိုက်ပြီးတော့သူတို့ရဲ့လူမုန်းကွန်ရက်ပေါ်မှာတင်ခဲ့ကြတာဖြစ်တယ်လို့ကိုမျိုးမင်းထွန်းကဆက်ပြောပါတယ်
။မဟုတ်ပါဘူးဗျာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ကနယူးယောက်စီမျိုးအပြင်မှာပေါ့နော်ကျန်းတဲ့မျိုးရဲ့အပြင်မှာမျိုးဝင်ဆိုင်ပုံရှိမှာဟိုဆိုင်ဒီမျိုးဟိုအင်တာနက်ပတ်စုံမျိုးဒီကနေ့ကျဆိုပြီးတော့ဟိုဆိုင်ပုံတွေအဲ့ဒီနေပြီးတော့ဟောလောက်ကြတယ်ဒီဆက်မို့ဆိုတာကလည်းဒီတက်ထူကြပုံမှာနေပြီးတော့ဒီစာရေးတဲ့စာနှုန်းတွေရေးပြီးတော့ဟောဟိုတက်ပုံရေးကြတာလားပေါ့ပဲတက်ပုံရေးပြီးတော့ကိုယ်ကောက်မှာသူတင်ကြတယ်ဒီလောက်ပါပဲ
ငင်းစုစီလိုလူတင်ကြတယ်ငင်းချမ်းစွာစုဝေးခြင်းနဲ့ငင်းချမ်းစွာစီတန်းလှိလှိချင်းဆိုင်ရာဥပဒေမှာပါရှိတဲ့ပုံမှန်စကူဟာအများဆုံးထောင်တန်း3လနဲ့အများဆုံးငွေတန်း3000ထိရှိပြီးပြည်တိုင်းကခုကိုတပြိုင်တည်းကြက်ခင်စေနိုင်တဲ့ပုံမှန်တစ်ခုလေးဖြစ်ပါတယ်ရခိုင်နောက်ပိုင်းနဲ့ရှင်းတင်နေမှာအင်တာနက်လိုင်းတွေထပ်တောက်ထားတာနဲ့ပတ်သက်ပြီး online campaign ကိုရခိုင်တပြိုင်တည်းလုံးပါဝင်တခြားမျိုးနွယ်တွေမှာပြုလုပ်ခဲ့ကြပေမဲ့လည်းရန်ပင်းမျိုးနွယ်ကတယောက်သာငင်းစုစီနဲ့တရားစွဲဆိုခံထားရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရှင်းတင်များကွန်ရက်ကတရားလွှတ်တော်ရှင်းနေဦးကြည်မင်းကခုလိုပြောပါတယ
်ဥရိယမဆိုးမဟုတ်ဖြစ်နေတယ်เนาะသူတို့လုပ်ရင်ကတန်တဲ့လူလည်းမကောင်းဘူးမိပြည်သူပြည်သားအစိုးရတရားစွဲမယ်ရဲကိုပြန်စွဲမယ်တခုဟောလုပ်မယ်ဆိုလို့ရှိရင်မင်းမရဘူးအဲ့စွဲမရဘူးဥမာအခုဆို NLD ကနေယူရရင်အလားလူရွေးချယ်ဖို့တည်းလုပ်တယ်အာလူတွေစုတယ်၅ရောက်တယ်ပို့တာဘောကွာမင်း NLD ကလုံတာတရားများဒီကောက်ဖွဲ့ရတယ်တရားဝင်စီတာစီတာပို့တော့လို့မရဘူးပြန်တော့အဲ့လုံနေတာပဲ NLD ကအနေရပါတီကလုံနေတော့သူတို့ကပဲအခုလူတွေစုတာပဲဒီသူတို့လည်းလုံးသားပဲဟုတ်တယ်မလားအဲ့လိုဥပဒေကသူတို့လုပ်ရင်ဥပဒေကအာဏာရတဲ့အစိုးရလုပ်လို့ရှိရင်တရားတဲ့အာဏာမရတဲ့လူတွေကလုပ်မယ်ဆိုရင်အစိုးရလို့မရဘူးအဲ့လိုဖြစ်တာအဲ့တော့တရားဥပဒေစိုးမိုးကြီးကဒုနိုင်ငံမှာတော့မရှိသေးဘူးလို့ကြားတော့အဲ့မှတ်ချက်ပေးခြင်းတယ်အဲ့လိုပဲနော်
လက်ရှိရှင်ဒီစီအေးတင်းမှနေတဲ့ရခိုင်နောက်ပိုင်းကမြို့နယ်ချို့နယ်ချင်းပြည်နယ်ကပလောက်ဝက်မြို့နယ်မှာအင်တာနက်လူမုန်းကွန်ရက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအာဏာပိုင်တွေကပိတ်ပင်ထားတာလေးဖြစ်ပါတယ်။လုံချုံရေးအကြောင်းပြချက်နဲ့ရခိုင်နောက်ပိုင်းမြို့နယ်ချို့နယ်ချင်းပြည်နယ်ကပလောက်ဝက်မြို့နယ်မှာအင်တာနက်ပိတ်ပင်ထားတာတွေကိုလည်းရုပ်သိမ်းပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကတိုက်တွန်းခဲ့ပါတယ်။ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကပ္ပကာယောဂါရင်ဆိုင်နေရတဲ့ပဏိပက္ခဒေသအတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတဲ့တင်ပေးပို့ထားတာပါ
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါင်းဝချေးွာနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့လို့အယတန်းအုပ်တန်ရာရရှိပြီးရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါ
ตนิงนี่เนี่ยมันได้ปังกาเจ้าต่อมิวเนี่ยอปาวะเจียวานี่ตํารวจเสียจังลูกขึ้นแค่ตัวเฉยไม้ปวกกวยแค่บีปิกะหมู่บีผิดบัวแค่ล่ะวะดีปิกะหมู่ตวยละเนจีจีจ้างยอกแค่ลูกอปาวะยัวตานูตันยาปิ้นน่ะยาชิแค่เด้ลูกยัวอุชุเยพ่อเวนดูก็เปียวว่ะ
เออโยนามาทีละแหล่งบ่แต่มีละแหล่งมาขึ้นจักรแล้วตะกุยผิดตัวมีบ่คือเราก็รอจอเรนทีมาอยู่นี่แหล่งบ่เลยเออที่ดอมาอีที่เอ้ยเนี่ยเมียโหเล่นแน่จีเอ้ยซะเลยซะโหซื้อยงปูแล้วก็ซื้อมาเล่นกันโหสิติโหดีนี้เนี่ยปูละจีกะมุฤจาอปาวะยาซาฤยากะนี่ตั้งช่องแฟปีเนี่ยได้โหตูก็เสร็จเปียวบาเด้เล่นแน่จีโหเล่นแน่เหยอขึ้นจักรแล้วคือเราก็รอได้ว่าเราเชื่อไปได้โหเป้ช่องที่เป้จองบ่จอดอโหสิติโหตอขึ้นจักรแล้วขึ้นเอ้ย
ที่เส้นโบราณที่ป่าวมาตายในเส้นชีวิตมาเลยเสียกิริยาเดิมชีวิตเลยก็เดิมนั่นก็บาดอ่ะที่เดินเนี่ยจะรอไปเช่าเส้นเล่นในอายุชีวิตมันเคลื่อนว่าตุ้มมาจะรอดูสิสักทีก็เอาตัวเลยว่าแล้วอยากจะเล่นอาชีพนั้นต้องเล่นอาชีพนั้นมันต้องมาจะรอจะต้องเส้นมาต้องเสียที่จ้องมาต้องเสียว่ารอดูรอดีสิ่งที่มาเดิมเนี่ยยังพอมีอะไรก็ได้ก็ปล่อยแล้วว่า
ตามเราเสียจังพี่ตัวเสียงผมบอกว่าแกบีพี่ขัดตาเนี่ยจะบอกอะไรพี่บีไปพูดกับคันดูข้ากับสูบาร์เลย
ว่าเป็นมาแต่กูสุดที่สุดแล้วแต่เดี๋ยวเราจะน้องสิวยาวแล้วเราไม่ใช่รู้จักมันนี่ก็เลยว่าดีเนี่ยมาเสียใจกันนี่สิโอ้อาบ้าว่าอยู่ที่กูแล้วนี่จีแล้วนี่เนี่ยเดี๋ยวเชื่อชื่อพี่ข้าได้ไปจำมือรู้โอ้อาจารย์ต้องอุดมยาอะไรสิวิโรตียาเลยจังตัวมิวเนี่ยป้าว่าจีวันนี้ไต้หวันพิเศษชิ้นนี้กูไม่ได้อยากได้ไปไหมจังตัวมิวเนี่ยจังตัวอยู่เป็นมาจะใครแล้วนี่กันอีพ่อเนี่ยมันนี่ก็ไต้หวันพิบวันแค่เดี๋ยวรู้ตั้
ဒီလိုမျိုးတွေကိုအနောင်တလောင်းရလိုက်တာပဲရှိတယ်အဲဒီဘက်ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေမှာအရသားတွေတေဆုံးတန်ရာရရှိမှုတွေရှိခဲ့ပေမဲ့ဘယ်ဘက်ကလှုပ်ဆောင်လဲဆိုတာကိုတော့ပြောဆိုခြင်းမရှိသလိုအပြန်အလှန်ဆွဆွဲမှုတွေရှိနေတာပါ ပြီးကြတဲ့ဆွန်လာစက်တရနေ့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားရတဲ့တောင်မြို့နယ်စောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား၄၀ကိုဦးပိတ်မိနေခဲ့ပါတယ်ဒီပိတ်မိရွာသားတွေကိုဒေသခံလှုပ်တော်ကိုယ်စားလှယ်တွေကနေရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဌာန်ဖွဲ့စည်းချက်တောင်းခံပြီးတော့တန်ကြာတော်တွေနဲ့ပရဟိတဖွဲ့တွေသွားရောက်ကဲဆုတ
Niba, Sishan, Yavi, they sold to Nayang Asajo, Tanya Yaji to Nayang Asajo, Shini Vilo, Yakan Possi to Gani, Sitan Kau Tavare, Chino Nago in Puyu in Yama Vindra, Trim Bibu Tavare.
And in Niba Jaja Sinegate, Tikka Takamu Jase Saya, Pudra Sanchi Gomti, JMC Siwego, Lamet Zulaina, Dudia Bama, Satin Bodre, Dine, Suyane, Tanga Lenaka and Porija, the Bordunji Yashi get the Ringo, Timbiabame. General Mozova. Tikka Takamu Jase Sanya, Pudra Sanchi Gomti, JMC Siwego, Natal the Sashikune, Satin Balama, Nelson Chiba Gera Chippi, D. Siwewe, Jimba Nine and Nama, Ninja Lungan Seha, Jetan Gayaraba. Digani Maro, Suya Guze Puene, MCE, a PS Sajo, Lima Yitu Tare, Dana Lenaga Puere, a Pika Yasemu, Kaimae Sanya, a low Pueruha, Yango Muma, Grisong Sunri Keja Bade. Disuni Buega Yashi de Botuni Chetwego, Ninja Comchine, a Jambe Puewen, Ula Monshiga, a Kulu, Pio Bade.
Figaro, the MCE, a can phone, the Bade, a Chetwego. ကျွန်တော်တို့ဘယ်လိုဆွေးနွေးကြမလဲဘယ်လိုမျိုးအကောင့်ဖော်ကြမလဲဆိုတာကိုအဓိကဆွေးနွေးတယ်အဲဒီကဆွေးနွေးတဲ့အတွက်ဒီနေ့တော့ကျွန်တော်တို့အစီအစဉ်တစ်ခါလေးခုကျွန်တော်တို့ရအထက်မှာအရေးကြီးတဲ့အစီအစဉ်တစ်ခါတော့ GMC UO
NCE, PS Sajo, a canton, ha, ticket take him with Yasei, Sanya, Kisa Yadri, Bawin B, a can legaro, ticket take him with Yasei, Kaima on, Luzong Jensu, a check with Bawina, Pipare. ပြီးခဲ့တဲ့ဇန်နဝါရီလကကျင်းပခဲ့တဲ့ JICM ခေါ်တနိုင်ငံလုံးကြိကတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကလာမယ့်နှစ်လအတွင်းမှာ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ကြိကတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီအစည်းအဝေးတွေကိုကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်UPDJC အစည်းအဝေးကိုတော့ပြီးခဲ့တဲ့မတ်လအတွင်းကကျင်းပနိုင်ခဲ့ပြီး JMC အစည်းအဝေးကျင်းပရေးကိုတော့ဒီကနေ့မှသဘောတူညီချက်ရရှိတာဖြစ်ပါတယ်။ပြည်တော်စုအဆင့်အပြည့်ရပူးတွဲဆောင်ကြည့်ရေးကော်မတီ JMCU ရဲ့အတွင်းရေးမှူးချုပ်ဒေါက်တာရွှေခါကဒီလိုသဘောတူညီချက်ရရှိတာကြောင့် UPC ခေါ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကျင်းပနိုင်ရေးအတွက်ပုံမခိုင်မာလာပြီဖြစ်ကြောင်းပြောပါတယ
်။တကယ်လို့ UPDJC ခုပဲအဆင်ပြေတော့ဒီဂျန်စစ်မှာဟိုတိစုဟိုရှိနေတယ်ဆိုတော့ UPC တော့ပေါ့ဟိုခုခုခုနေတော့ဆရာအဲ့ဒါကြောင့်ဂျန်စစ်အဲ့တည်းလေဟိုစတဲ့ကုလုံနိုင်တဲ့ဟာတာတော်တော်လေး UPC ကအချိန်ကောင်းသွားတာပေါ့နော်
2018ခုနှစ်အောက်တိုဘာလမှာကျင်းပတဲ့ NCA စာချုပ်3နှစ်ပြည့်အခမ်းအနားအပြီးမှာကရင်အမျိုးသားစည်းရုံး KNU ကတရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကိုရက်ဆိုင်ခဲ့တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကလည်း GMC စည်းဝေးတွေပါဝင်တက်ရောက်ဖို့ရက်ဆိုင်ခဲ့တာပါဒီလိုရက်ဆိုင်ခဲ့တာဟာတမ်ဘော်တစ်ခုတည်းဖြည့်ရင်းနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာပြည်လည်မှုမရတာကြောင့်လို့သုံးသက်တာတွေရှိခဲ့ပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေလည်းရက်ဆိုင်ခဲ့ရတာဖြစ်ပါတယ်လောလောဆယ်မှာတော့ UPC ခေါ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံသုဒ္ဓအစည်းအဝေးကိုလာမယ့်လတွေအတွင်းကျင်းပဖို့ရှိနေပြီးဒီလိုကျင်းပနိုင်ရေးအတွက်အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်လာမယ့်အင်္ဂါနေ့မှာရန်ကုန်မြို့မှာဆွေးနွေးဖို့ရှိနေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။မွန်ကြီးနယ်ရဲ့ထုတ်ကုန်တစ်ခုဖြစ်တဲ့နှိခမောက်လုပ်ငန်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကလုတ်ကင်ခဲ့ကြပေမယ့်လက်ရှိချိန်ဒီမှာတော့လုတ်ကင်သူလုတ်သားတွေနဲ့ကျွမ်းကျင်သူတွေနေပါလာတဲ့အတွက်လုပ်ငန်းတွေကိုထိခိုက်နေတယ်လို့နှိခမောက်လုပ်ငန်းလုတ်ကင်သူတွေကပြောလာကြပါတယ်။ဘလို့အခက်ခဲမျိုးနဲ့တွေ့ကြုံနေရတယ်ဆိုတာကိုကြည့်ကြရအောင်ဒီကမောက်လုပ်ငန်းတွေကိုရွာစဉ်တော်တော်များများလုပ်ကင်ချခဲ့ပြီးမယ်ခုချိန်မှာတော့ဒီကမောက်လုပ်ငန်းတွေမှာလုပ်ကင်မဲ့လုပ်သားတွေရှားပါနေတဲ့အပြင်ကျွမ်းကျင်လုပ်သားတွေလည်းရှားပါလာတဲ့အတွက်အဓိကကြံစည်တာကဖြစ်လာတာကိုတွေ့မြင်ရပါတယ်နိကမလုပ်ငန်းကိုနှစ်ပေါင်း30ကျော်ကြာလုပ်ကင်ခဲ့တဲ့ဒေါ်ရွှေမေကလည်းလက်ရှိအချိန်ကြီးနဲ့ပတ်သက်ပြီးတော့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။လူကတော့တရွာလုံးပဲရက်တယ်အခုကတော့သုံးပုံတစ်ပုံပဲကျန်တယ်။ဘာဖြစ်လို့လဲဆိုတော့မကြိုက်ကြလို့ပေါ့မကြိုက်တော့စိတ်မရကြတော့ဘူး။သူကလည်းလှုပ်ရတာစုံတယ်လေ။နီးပြရတာနဲ့ဝါတော့ခေါရတာနဲ့ဟိုကလည်းအမျိုးမျိုးပဲဖေးဆိုးရတာနဲ့အဲ့ဒါကြောင့်မို့တခြားလုပ်တဲ့သူတို့ပြောင်းလုပ်ကြဒီပါလုပ်တဲ့သွားကြတော့ဒီခမောက်တွေစိတ်မရက်တော့ဘူးနေပုံမှာတပုံပဲကြံ့တယ်တခြားလူတွေကတော့ပြပမှာသွားလုပ်ကြတယ်ပေါ့ပြပကပြန်လာလို့ချင်းပြန်ကန်ကြမပေါ့ဒီရိုးရလုပ်လျာအခုတော့ပြပမှာဆိုတော့လူတွေနဲလာတော့ရက်သမားနဲသွားတယ
်နေခမောက်လုပ်ငန်းလုပ်ကင်သူတွေအနေနဲ့လုံခဲ့တဲ့2015ခုနှစ်ကတည်းကလုတ်ကင်သူရာကျော်ရှိခဲ့ပေမဲ့2020ဇွန်လမှာတော့ဒီလုပ်ငန်းကိုလုတ်ကင်သူပမာဏက10ခန်းတတ်တာပဲရှိတော့တယ်လို့သိရပါတယ်။ဒေတာရင်းလုတ်ကင်သူတွေအနေနဲ့ထိုင်းနိုင်ငံဘက်ကိုသွားရောက်အလုပ်လုပ်ကင်ကြတဲ့အတွက်ရိုးရာလုပ်ငန်းဖြစ်တဲ့နှိခမောက်လုပ်တဲ့သူတွေရှားပါလာသလိုနှိခမောက်လုပ်ငန်းတွေမှာဝင်ရောက်လုတ်ကင်သူတွေလည်းရှားပါလာခြင်းဖြစ်တယ်လို့ရက်လုတ်သူတူဖြစ်တဲ့ဒေါ်ရီမြကသူမရဲ့အမြင်ကိုခုလိုပြောပါတယ်။
မန္တန်ကမသွားကြခုကတော့လည်းစုရတယ်ပေါ့ဒီမှာတော့တနေ့လုံးတနေ့သာဆိုးလူတွေကလည်းမြောရတယ်ပေါ့အခုတော့ဒီမန္တန်ကဘောတော့စိတ်မရှိတော့ဘူးဘူးဘီတူဘူးပဲကြတယ်တစ်ချက်ပိုင်းပေါ့ဟိုရေကတော့ကျုံလုံးပေါ့ဟိုတပိုင်းတစ်ပိုင်းကတော့ဒီလိုနင်းပြပေါ့ဘွေလေးခေါင်းရက်ခေါင်းရည်ရည်ပြားကိုပေါ့ကိုပြီးနေရခေါင်းဖိပြီးပေါ့ဟောဆက်ရလာယူဒီရကလေးယူတယ်ဟိုကဒီများဟိုညဝဒီတွေကလည်းပို့တယ်ကွန်ကရစ်တွေကလည်းပို့တယ်ဖအံတွေကလည်းလာယူတယ်အခုနောက်ကလေးတွေကမလုပ်ဘူးဝါသနာဖြစ်ဘူး
Pulo, Nikama Longan or Take Biro, Pipa Paya, Lokan Taragale, Lumere Nine, Dilongango, Watanama Pare, Twitchalet, Chenandalo, Nikama Longangani, we are looking to do ye, Wingwe Ya, Katamushini, Etwe, Wingwe Puyare, Sigo, Twire Lokan Tayene, Dilongama, Lokan to be Shapa Large, Chetelo, Yellow Do, Doshi Mega, Tumai, and Yingo Pio Bari.
ก็ชาละบ่ดิขม่าเอาเลาะอ่ะเลาะไล่ซาไล่เลาะไล่ซาเนี่ยมันเลาะบ่เลาะมาซิลวนได้ลุมะเลาะยะได้เลยเลาะตะชาเลาะชิงนี่ก็เอาสิตะชาเลาะบ่เลาะยะมาที่ชิงนี่ก็นานๆนี่นี่เว้ยไอ้ง่าเลาะเลยไปยะตะถะได้ส่วนเนี่ยตะนี่โอตะเซนน่ะใส่เลาะยะได้อกลงเอาปี้สู่ตะนี่น่ะเลาะไปยะมาที่โลမျိုးตะถะตะถะยะเลาะสิตะนี่มันน่ะใส่เลาะยะได้ที่บุยได้บ่ได้เลาะปี้บ่
นี่ได้บาดเจ็บพี่บุยได้บาดเลาะพี่โลเซียนดีโลอกางตะเตะโซตะนี่อุ่นน่ะใส่เลาะบะยะสิบัวพี่เรามาพี่บุโหบะแลตาลอลอเซเซซ้องบุซ้าบุบะยะนี่ขม่องยะลุยามาดีตาขอผิดเตช่วยหมองว่าว้าเนวาฤโกอะต้องจุบี้รอเยยะได้คามาขม่องตะลุงยาบุด้วยนี้ฉาลาฤกุยฉาลาฤเย็ดลุดาฤเปียนซีซูจิ้นฤเนอะเส้น 5 เซนติโลซองยาเลยลูกตีอ่ะบาเลยดีต้าด้วยนี่ขม่องตะลุงโกอจีเต้ยปอมมามูติปิ๊ดรอผอกเตตวินซีกาอตีตะลุงโกจัด1000ตองยาเจ็ดอจีตะลุงโกจัด1000ยาเจ็ดตะแมดปิ๊ดรอเลลี่ย้องฉะซีอนีเนอตีตะลุงโกจัด1000ยาเจ็ดอจีตะลุงโกจัด1000คันเนเปลี่ยนเลย้องฉะณีเดลูกตีอ่ะบาเลย
นี่ก็มาอย่างสั่นพื้นทาได้อุเต็งหันก็รอนี่ก็มาด้วยฮะตองดูแลตะมารีเนี่ยอลุจ้างตะมารีเนี่ยอะต้องส่องผิดเตด้วยซีกั่วก็รอชื่อนี่เสร็จผิดเตลูกเปล่าบาดีเลยเออฮะส่วนหูมิ้วดงวันทะทะฮะส่วนน่ะ1500บาทฮะเนเน่กองเนี่ยฮะส่วนเนี่ย2000คนเนี่ยฮะ1500บาทเลยเออยัดแต่ดุริยะอเนวาล่ะเลยสารายส่วนยาวน่ะ 好，你那家了，奶奶都要铺开呢。我本来想，我本来家了，对面看嘛，你家那不看。我某人上面说呢，怎么的都来到来了先，不看了嘛。但没，就比起你家，现在路没了，那么那没有事的都，那趟呢，现在看那边，别个看毛的家了，现在路没了，现在路没了，说啥都来问了啦，对不咯？怎么样？我家了的车样，就我摆到我头吧。
นาตอพาเตจาတော့ဒီမိုးကြတလာတော့ပြောင်းလာကြဝိုင်းနေပါပါတော့နှိကမောင်လုပ်ငန်းဟာမိသားစုတနိုင်တစ်ပိုင်းစောင့်ဝင်နေတဲ့အတွက်တင့်လျော်တဲ့လုပ်ငန်းဖြစ်တယ်လို့ရိုးရလုပ်ငန်းတစ်ခုလည်းဖြစ်တဲ့အတွက်တန်ဖိုးထားပြီးတော့လုပ်ကင်တဲ့လုပ်ငန်းလို့ဆိုကြပါတယ်မွန်ကြီးနယ်ကထွက်ရှိတဲ့နှိကမောင်တွေကို ဒေတာတွင်အသုံးပြုမှုဖြင့်မွန်ပြည်နယ်တနင်္သာရီတိုင်းကရင်ပြည်နယ်ပဲခူးတိုင်းအေရဝတီတိုင်းတို့ကိုလည်းနှစ်စဉ်တင်ပို့ရောင်းချလက်ရှိတယ်လို့သိရပါတယ်ရှင်ကျမမိသားဟိမမြမခဒရင်အေဂျင်စီကနေ
အစိုးရတက်တန်းကုန်ကံကြီးအချိန်မှာပဲအစိုးရထိပ်ပိုင်းတာဝန်ရှိသူတွေအကြီးတန်းတာဝန်ရှိသူတွေကနေပြည်တော်မှာမြေကွက်တည်ရယူဖို့ဆောင်ရွက်နေကြပါတယ်ဒီလိုအခွင့်အရေးကံအစဉ်အလာကပြည်သူ့ရွေးကောက်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဘက်ကမူအားဖြင့်ဆက်လက်လက်ခံဆောင်ရွက်နေသလားဒီလိုအစိုးရအကြီးအကဲတွေအကြီးတန်းတာဝန်ရှိသူတွေအခွင့်အရေးရယူနေတဲ့အစဉ်အလာက
ညမစီးပွားရေးအပေါ်မှာတော့ထိခိုက်စေတယ်လို့ရှုမြင်တဲ့ NLD ပါတီစီးပွားရေးကော်မတီမှာအတွင်းရမှုအဖြစ်ဆောင်ရွက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်နဲ့ဆွေးနွေးထားပါတယ်ရှင်။ဟိုကတော့အပြင်မှာသတင်းဖြစ်ခဲ့တာကအခုဒီသမရအင်ဂျော်ရေးဆိုတဲ့ရှိသူကဒီပြလိုက်တဲ့သဘောပေါ့နော်။ဒီကွက်ကျင်းဝင်နေပါပါတယ်။ဆိုတော့ သမရလူတိုင်းနိုင်ငံလူရာယူစားတဲ့ခုတော့ကျောင်းစုဝန်ကြီးတို့ညီစာပြီးဖြစ်ပေါ့နော်ရှောက်ထားသူတွေကိုညီွက်ချပေးမယ်ဟုတ်လားနောက်ထပ်ရှောက်ထားရင်လည်းပြီးနေပေါ့ဗျာအဲဆိုတော့တရင်ကတော့ဒီဖြစ်သွားတာပေါ့ဒီဒေါခင်ကြီးဖောင်ဒေးရှင်းကိုဒီမြေကိုဟိုဈေးသက်သက်တာတာဝယ်ခွင့်ရတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းဟိုထွက်နေတာမကြသေးပါဘူးဆရာဆိုတော့ဒီလိုကိစ္စမျိုးထပ်ထွက်လာတော့
ဒီကိစ္စကဆရာပြောဆရာဆိုဆရာကောင်းတဲ့ကိစ္စမျိုးဖြစ်လာပါသလားဆရာ
အဲဘယ်လိုပြောရမလဲကျွန်တော်တို့ဒါတွေကအရင်ဆီဆူရအစစ်တရောဒီကလေးဦးဒိဆိုင်ဆိုရလက်ထမရောလုံးခေတ္တနေတာလေတကယ်တော့ပြောမယ်ဆိုတော့ကျွန်တော်တို့ social key နေဝင်ခေတ္တရီဆရာပေါ့နော်ဒီလိုခွေးယူတဲ့ဆရာကကျွန်တော်နိုင်ငံမှာတော်တော်စောစောကလေးကရှိတယ်ဗျဆိုတော့ကျွန်တော်အမြင်ကတော့ဒါကဟိုအပြောင်းအလဲကိုကြိုးစားနေရတဲ့ကာလမှာဆက်လုံးကျင်တဲ့အစဉ်အလာတစ်ခုတော့မဟုတ်ဘူး။တော့ခုနကဒေါက်ခင်ကြီးဖောင်ဒေးရှင်းကိုမြေကွက်ပြီးတဲ့အခါမှာသမ္မတရုံးပြောရေးဆိုရင်ရှိသူပြောသွားတာကဒီတရားစုကြံခိုင်းတဲ့ကွန်မြူနတီပါတီကိုဘာလို့လဲပါတယ်။ဆိုတော့ဟိုရှင်းအောင်မညီဘူးဖြစ်နေပါတော့နော်။အဲ့ဒီအစဉ်အလာကိုဆက်ပြီးတော့ဒီမိဖရာဟိုအခုဒီဟိုဒီကွက်ကြီးချပီးတယ်နောက်တစ်ခါခုနကဒီစားလေးဆက်ဆက်ရင်ဟိုအမျိုးဆုံးကလာတာဝန်ရှိသူတွေအောက်ကညွန်ကျုပ်သူဟိုရာလူကြီးတွေပေါ့နော
်ဟုတ်ကဲ့
ဟလာဒါတွေကိုဒီကွက်ကြီးချပီးတယ်အရင်ကားတွေပြီးခဲ့တယ်ဆိုတော့ဟိုဒါကဟိုဒီလိုသာပြီးကြတာဆိုရင်အစိုးရဆက်ဆက်တက်လာလို့များဒီလိုပဲဆက်သွားနေမှာလားပေါ့ကျွန်တော်တို့မှာဟိုတင်တော်ရဲ့လုံးတင်တိုင်းနဲ့တနည်းတစ်ခုဟိုမရှိဘူးလားပေါ့နော်ဒီလိုဖြစ်နေတယ
်ဒီအစင်လာက NLD အစိုးရအနေနဲ့အခုလက်ရှိအစိုးရအနေနဲ့ဒီလိုအစင်လာမျိုးတွေကိုဖျက်မယ်ဖျောက်ဖျက်ပြင့်မယ်ဟိုရက်တန့်ပြည့်ရမယ်ဆိုတော့ဟိုမူဝါဒမျိုးမရှိတာဒါဆရာတို့လည်းဒါထဲထဲဝင်ဝင်တည်နေလုပ်ခဲ့ကြတာပဲဆရာဘယ်လိုမြင်ပါလဲရှင
်အဲ့ဒါကဒီလိုပြကျွန်တော်တို့နိုင်ငံရေးရာရုံးကန်ရက်တည်လာခဲ့တဲ့ဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်လို့ဟလာအစင်လာရှိတဲ့ဖွဲ့စည်းနေနေရတော့အဖွဲ့ကြီးသဘောထားရနိုင်ငံရေးရည်ကြေးရတော့ဒါဒီကိုသွားဖို့မဟုတ်ဘူးညသို့တော့ဟိုနိုင်ငံရေးရာမှာနိုင်ငံရေးသမားနိုင်ငံရေးရှိတဲ့လူတွေပါတာเนาะနောက်ခိုင်မာတဲ့မူဝါဒကျွန်တော်တို့မချနိုင်တာပေါ့နော်ဟလာဒါဒီကဟိုဒါဒီကိုဒါဒီအပေါ်မှာဘာထပ်ဆောင်သွားလဲဆိုတော့ဟိုအရင်ရှိခဲ့တဲ့ရန်လျာနော်အရင်ရှိခဲ့တဲ့စင်စားအောင်စင်လာလေးမပြေနိုင်တဲ့အခါဒီကမှများညောပါသွားတာပေါ့နော်ကျွန်တော်စီမှာလည်းဟလာဒီအလားရှင်ခေဆဆေးဆောမှုတာကတိုက်သူကြီးသားကြီးတဲ့ဒီဆေးရဲ့ဝင်ရောက်နေတာဟုတ်နော်ဆိုတော့ဒီလိုဖြစ်တာတော့တော်တော်လေးဟိုစိတ်မပြေဘူးဗျစိတ်မကောင်းကြလေဖြစ်တာပေါ့နော်သို့တော့ဟိုအောက်ခြေတဲ့ဒီဖွဲ့ချုပ်ဒီပါတီပဲပါနိုင်ငံကြီးရတော့ဟိုဒီသဘောမရှိပါဘူးဒါနဲ့အကျေဟလာကျွန်တော်တို့ဆုံးဖြတ်ချက်ချတဲ့လူတွေဒီမှာတော့အမှုရရရောနိုင်ငံကြီးရရောဟိုဒီကပို့ပြီးတော့အလေးနဲ့ထားဖို့လိုတယ်ပြောရမှာပေါ့နော
်အရင်တစ်ခါတုန်းကလည်းတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်ခဲ့တာကဒါကားပါမစ်တွေပေါ့နော်တိန်ရန်နဲ့ထောင်နဲ့ချီပြီးတော့အခွန်တက်တာကိုရမယ်ကပါမစ်တွေချပေးမယ်ဆိုတဲ့တုန်းကလည်းဒါစီးပွားရေးလောကမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်ပါတယ်။တာမန်လူတို့တွေအနေနဲ့ကတော့အခွန်ကိုကြီးလေးစွာထမ်းဆောင်ရပြီးတော့ဒီအစိုးရဘက်ကလူတွေကြတဲ့ခါရောက်တော့ဟိုအခွန်တက်တာကိုရမယ်ဆိုတဲ့ဟာမျိုးများသောအားဖြင့်ကျမတို့ဒီကပါမစ်ပေးတော့ကလည်းဒါဝန်ထမ်းကတော့ဝင်မှာမဟုတ်ဘူးဒါတဆင့်ပေါ့နော်ပွဲစားစီကိုရောက်မှာပဲဆိုပြီးတော့ပြောကြဆိုကြလည်းရှိပါတယ်ဆိုတော့စီးပွားရေးလောကအပေါ်မှာဒါတန်းတူရှင်ပြိုင်နိုင်ခွင့်အပေါ်မှာဘယ်လောက်ရိုက်ခတ်ပါသလဲရှင်ဆရာ
ရိုက်ခတ်တော့ကျွန်တော်အနေနဲ့များရိုက်ခတ်တယ်နောက်တစ်ခုဆိုတာကဒီအခွင့်အရေးပါမစ်နေသွားပြီးဟိုအစင်လာကကျွန်တော်တို့မှာတော်တော်ခိုင်နေတာလေအဲကြောင့်ခုမျိုးခေါ်ကြတယ်ဟိုအခွင့်အရေးနဲ့ချမ်းသာကြတယ်အခေဟိုအများကြီးသူမှာနှက်ထုတ်တဲ့ဟိုအားလေကျွန်တော်တို့ပေါ်ခဲ့တာဟုတ်နော်ဆိုတော့ဟိုဒီကကဟိုဟိုရင်းကိုကျွန်တော်တို့ဟိုတေယာနီဟိုဟိုရင်းကိုလကားဟိုတက်တင်းတယ်လို့ပေါ့နော်ဟိုစီးပွားရေးလောကမှာဒီလိုပဲခွင့်ပြုရှာမယ်ဥရလူစားမယ်ဆိုတဲ့တိုက်ပြီးကိုနှိမ့်ခဲ့တဲ့လမ်းကြောင်းကိုကျွန်တော်တို့ဟိုပြန်သွားရကြောက်တာပေါ့အဲ့ဒါကိုပြန်အားပေးရရောက်တာပေါ့နော်ဆိုတော့ဒါလေးကကျွန်တော်တို့လူထုကတော့ဝန်ထမ်းကိုဒါအားပေးကြတယ်ကျွန်တော်တို့ဝန်ထမ်းရဲ့ဟိုတရားဝင်ကြတယ်ဟိုကြီးအားနေတာအဲ့တော့ဝန်ထမ်းကိုပေးတင်ပေးလိုက်တာတွေးတာကိုကျွန်တော်ထင်တယ်လူတို့ကကြည်နက်မှာပါသို့တော်လည်းဒ
ဒီလိုပဲကွန်ရှာအောင်မှာလာပေါ့နော်ရှာခဲ့တာလည်းရှိတာကိုကြောင်းတော့ကြောင်းမိမယ်ရှိတော့လည်းရှိနေသေးတော့အဲ့ဒီဘက်ကအားပေးရရောက်တယ်ကြောင်းရင်ဟိုကဘာသွားရတဲ့ကျွန်တော်တို့သွားတဲ့နယ်လမ်းလေးကြောင်းမြန်လျှောက်လို့ဖြစ်သွားတာပေါ့တော့အဲ့တော့ဟိုကြည့်ရမှာတော့ဒီရပောက်ရှိနေတာလေတခြားဒီစာတွေလည်းရှိတယ်ပြောကြရောအများကြီးပေါ့ဗျာနော်ဒါလည်းဒါလေးဥပမာတစ်ခုပဲပြောရအောင်ဟုတ်ကဲ့ပါရ
VOA မြန်မာဝိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရခြင်းကျွန်မဆုမြတ်မော်ပါ COVID-19 ကရောဂါကြောင့်နေ့စဉ်လုပ်ကိုင်နေကြရတဲ့အလုပ်တွေအလုံးအနည်းနဲ့အများအပြောင်းလဲဖြစ်ခဲ့ကြရပါတယ်အထူးသဖြင့်ကျောင်းတွေရုံးတွေပိတ်ထားကြလို့အိမ်ကနေအွန်လိုင်းပေါ်မှာစတင်ကြရသူတွေအိမ်ကနေအင်တာနက်ကိုအားကိုးပြီးအလုပ်လုပ်နေကြရသူတွေလည်းအများအပြားရှိပါတယ်အဲ့လိုမျိုး work from home virtual learning လုပ်နေကြရတာဘလို့အားနဲ့အားသာချက်တွေရှိပါလဲအရင်ဆုံးမြန်မာနိုင်ငံရန်ကုန်မြို့ကနိုင်ငံသားဘာသာသင်တဲ့စတင်ကြောင်းတစ်ခုမှာစတင်နေတဲ့ MPT ကိုမေးကြည့်ရအောင်ပါတမီးကအခုကကြောင်းသွားလို့မရတဲ့အချိန်မှာအခုလိုမျိုး online ကနေတင်နေရတာပေါ့နော်ဆိုတော့အရင်တော့လို့အတန်းထဲမှာဒီဆရာမတင်တာကိုနားထောင်ရတာနဲ့ online ပေါ်မှာနားထောင်ရတာရောဘယ်လိုကွာလဲ
online ပေါ်မှာနားထောင်ရတာစာပုံနဲ့နောက်ပြီးတော့အစောထားရလဲမလို့ဒါပေမဲ့ကျောင်းမှာဆိုရင်အစောလည်းထားရတယ်စာရည်လည်းပုံများတယ်
။စာရည်ရောအဲ့လိုမျိုးဟိုအွန်လိုင်းပေါ်မှာတင်ရတာနည်းတယ်ဆိုတော့စာရည်ပို့ပြီးတော့မှတ်မိလားတော့
မှတ်မိရဲ့စာရည်ပေါ်မှာမမြင်ရရင်လည်း screen sharing လုပ်တယ်လုပ်တော့တေချာလည်းမြင်ရရဲ့နောက်ပြီးတော့စာရည်လည်းအရန်မခတ်ဘူးနည်းနည်းလေးပဲပေးရအကြောင်းမှကျောင်းမှကျတော့၄နာရီ၅နာရီလောက်ခြာမီစာတင်ရစာရည်လည်းများရဲ့
အဲ့တော့ဘယ်ဟာကိုပို့ကြိုက်လဲ
online learning process ကိုပို့ကြိုက်တယ
်ရန်ကုန်မြို့မှာရှိတဲ့နိုင်ငံတကာစာတင်ကျောင်းတစ်ခုက၄တန်းကျောင်းသူ PT ဖြစ်ပါတယ်အခုလို့ online ပေါ်မှာစာတင်နေကြရတဲ့ကလေးတွေအတွက်မိဘတွေဘက်ကပံ့ပိုးမှုကရောဘယ်လောက်လိုသလဲဆိုတာကို PT ရဲ့မိခင်မတ်ခင်လေးကိုမေးကြည့်ဖြစ်ပါတယ
်အဲအဲ့မှာကြတော့ကျွန်မမြန်နှစ်ပိုင်းပေါ့နော်မိဘတွေကအစားတွေကဒီလို online နဲ့ internet နဲ့ office work တွေနဲ့ပေါ့နော်ဟိုကျန်ရင်ပါနေတဲ့အတူတွေအတွက်ကတိတ်ပြီးတော့ပြဿနာမရှိဘူးလို့သူတို့ရဲ့သားသမီးတွေကလည်း used to ဖြစ်တော့ဒီလိုမျိုး app တွေကို download လုပ်တာပဲဖြစ်ဖြစ်တိတ်မခတ်ဘူးပေါ့ဒါပေမဲ့အဲ့လို online နဲ့ဟိုအသားမကျတဲ့မိဘတွေရိုးရိုးပဲနေသူကမှတိတ်ပြီးတော့ဒီအလုံးနဲ့မရင်ပါတဲ့သူတွေကြကြတော့အဲ application ကို download အဆင်သင့်မရှိရလို့သူတို့မှာဖုန်းတွေပါကောင်းကောင်းမွန်မွန်မရှိရလို့ internet တို့ wifi တို့ပါတော့လည်းမရှိကြတော့တော့စိန်ခေါ်မှုဖြစ်တယ်အဲကျွန်တော်တို့အတွက်ကတော့ဟိုအခြားပေါ့ဟာ US ဆိုပါတော့လို့သူက virtual learning ဆိုပေမဲ့အချိန်ပြည့်ကြီးလေဟို screen ရှိမှထိုင်ပြီးတော့လောက်ရတာမျိုးဒီမှာမရသေးဘူးမရတဲ့အတွက်ကလေးတွေအတွက်တနာရီနှစ်နာရီတချို့ကျောင်းတွေတော့တောက်လျှောက်ဟိုပေါ့ကျောင်းချိန်အတိုင်းလုပ်ပြီးရင်လုပ်ပေးမယ်အဲဒါပေမဲ့ကျောင်းတော်တော်များအဲ့လိုလုပ်ဖို့အတွက်ကကလေးမိဘတွေဘက်ကလည်းအဆင်မပြေဘူးဆရာဆရာမတွေဘက်ကလည်းခုနလိုမျိုးပေါ့ internet connection ကအဆင်မပြေတဲ့အခါကျတော့သူကတနေ့ဦးမှတနားရီစာနှစ်နာရီစာလောက်လုပ်ပေးတာများတယ်အဲမိဘတွေအတွက်ကတော့ကျမတို့ကတော့ဝင်တော့ဝင်ဖို့မဖြစ်ဘူးဘာလို့ဆိုတော့ကိုသားသမီးကလည်းဒီဟာတွေကိုလိုင်းနိုင်နေစာရီကဆရာမတွေနဲ့အင်္ဂလိပ်လိုပဲဖြစ်ဖြစ် communicate လုပ်တာတွေစာရီပါလည်းသူ့ဘာသူလုပ်နေချာဆိုတော့ကျမတို့တော့ကတော့ဟိုဘာမှပြဿနာမရှိဘူ
းမခင်လေးဆိုရင်လေဒီအမျိုးသမီးစွမ်းရည်မြန်မာရေးအတွက်လုပ်နေတဲ့ Triangle Women အဖွဲ့ရဲ့ Director ဖြစ်ပါတယ်အဲ့တော့လောလောဆယ်မှာဒီအလုပ်ကိစ္စတွေကို online ပေါ်ကနေလုပ်နေရတာဖြစ်တော့မခင်လေးရဲ့ဒီ work from home အတွေ့အကြုံကိုလည်းမျှဝေပြောပြပါလားရှင
်ကျွန်တော်တို့အခုဆိုရင်အစည်းအဝေးတွေဘာတွေပေါ်တော့ပြောရမယ်သူတို့ web seminar ဆိုပြီးတော့ international လည်းမျိုးစုံလုပ်ကြတာပေါ့နော်ဆိုတဲ့အခါမှာကျွန်တော်တို့ကဟို program ဖြစ်ဖြစ်ပါပဲလုပ်တဲ့ဆိုလူတစ်ကိုယ်လုံးမြင်ရတယ်နည်းနည်းလူလလပပပါနဲ့ပြောလို့ရတယ်အခုကျတော့မျက်နှာတွေပဲကြည့်ပြီးပြောရတာလေမျက်နှာတွေပဲပေါ်နေတယ်ဆိုတော့အခါကျတော့တစ်ခါတည်းမှာစကားပြောရတာလဲဟိုနည်းနည်းလေး
อาเมียอูบ่เนาะอาเมียอูဖြစ်တယ်မိပညာကြောင့်ပဲဖြစ်ဖြစ်ဟိုကျွန်တော်တို့ရှင်မှာကွန်နက်ရှင်တွေကကောင်းခြင်းလဲကောင်းတယ်ဟိုအားနေခြင်းလဲအားနေသွားတယ်နောက်ကမိရပြက်ခြင်းလဲပြက်မယ်ဆိုတော့အဲ့လိုဟာမျိုးတွေကြောင့်လဲဟိုတိတ်ပြီးတော့ကျွန်တော်တို့စိတ်ထဲမှာတော့အာမရနေဘို့အပြင်မှာအားပါပြောရအောင်ကျွန်တော်တို့ရဲ့ဂျန်နရေးရှင်းလဲဖြစ်ရင်ဖြစ်မှာပေါ့နော်ကိုယ်အသက်ရအောင်ပဲဖြစ ိစ္စတခုထည့်ပြီးတော့တွက်ရမယ်ထင်တယ်เนาะဟိုတခြားနိုင်ငံတွေမှာဆိုရင်တော့ဒီကိစ္စတိတ်ပြီးတော့
ပြဿနာမရှိဘ
ူးမီးပြဿနာ
ပဲကျမတို့မှာမီးပြတ်သွားပြန်ပြီဟဲ့ဒုက္ခပါပဲဆို wifi ချိတ်ထားတယ် wifi ကပြတ်သွားပြီလေဆိုတဲ့အခါမှာ mobile data ပြောင်းမလား laptop နဲ့ဆိုရင်ကျမတို့ကတော်တော်ခက်သွားပြန်ရောအဲ့လိုဟာမျိုးလေးရတယ်အများကြီးကြုံရပါတယ်
နောက်တစ်ခုကဒီအရေးကြီးတဲ့ကိစ္စတွေပြောရဲဆိုတဲ့အနေအမျိုးမှာရောဒီ online ပေါ်ကနေပြောနေရတာကအပြစ်မှာဟိုလူချင်းတွေ့ပြီးပြောတော့ထိရောက်မှုရှိတယ်လို့ရောထင်လားရှင
့်အဲ့ဒါလည်းဟိုမထင်တော့မထင်ဘူးပေါ့နော်မထင်ဘူးဆိုတဲ့ဟာလုံခြုံရေးပေါ့ပထမဆုံးကျွန်တော်တို့ zoom နေပါလေသုံးတဲ့အခါမှာလုံခြုံရေးတိတ်မရှိဘူးဆိုပြီးပြောတဲ့ဟာမျိုးတွေလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ပြောနေတဲ့ဟာမှာဥပမာကျွန်တော်တို့ကနိုင်ငံတကာနဲ့ပြောပြီဆိုရင်ကြတော့ဘာသာစကားအစရေကကျမတို့ရဲ့မိခင်ဘာသာစကားမဟုတ်တဲ့အတွက်တက်နေမြန်စူးစမ်းပြီးပြောရတယ်။ဒီလို online ပေါ်ကဖြစ်တဲ့အတွက်သူနဲ့ကိုနဲ့ကြမှာ connection တွေပါလေကြောင့်ကိုကပြောနေပြီမဲ့သူကနောက်ကျမှကြားရတာလေ connection မကောင်းတဲ့အတွက်အသံမပြပြင်းတာတွေကလည်းရှိနိုင်တယ်ဆိုတော့အဲ့ဒီမှာလည်းအားမလို့အားမရနဲ့ဟိုဘက်ကနားလည်မှုရောဘယ်လောက်ရှိမှလဲ။နောက်သူပြောတာရောကိုကဘယ်လောက်နားလည်မှလဲဆိုတဲ့ပုံမှာလည်းနည်းနည်းလေးတော့ဟိုတော်တော်ချင်းချင်းဆဆနဲ့လောက်ရတာရှိရယ်ကျမတို့ကနောက်တစ်ခုထပ်ပြီးတော့တိုးတာကကျမတို့လို့ဖွဲ့စည်းရအမျိုးသမီးရေးလုပ်တယ်ကျမတို့ကရက်ရွာတွေကိုဆင်းရတာလीလူလူကြားထဲမှာတင်တန်းနေပြီးတယ်အသိပညာပေးတွေလုပ်တဲ့အခါမှာခုလိုကာလကြတော့ကျမတို့ကလောက်ရတာအရင်ခတ်သွားပြီအဲ့တော့ကျမတို့ရည်ရွယ်ထားတဲ့ပြတ်မှတ်ထားတဲ့ဒီလူလူကြားကိုဆင်းဖို့ကြတော့လေအရင်ခတ်ခဲရှိတော့သူတို့ကိုကျမတို့ကဒီလို live တွေ online နေနဲ့လုပ်မယ်ဆိုရင်တော့မှအဆင်ပြေနိုင်တော့အဲ့ဒါကိုလည်းကျမတို့တို့ကတော့ပို့ပြီးတော့စိန်ခေါ်မှုဖြစ်နေတယ်လို့ပြောလို့ရတယ
်။ရုံးကန်းသွားပြီးအလုပ်လုပ်ဖို့မဖြစ်နိုင်သေးခင်စာတင်ကန်းတွေလည်းပြန်သွားပြီးစာမတင်နိုင်ခင်မှာအခုလိုမျိုးအင်ကားတင် online ကိုအားကိုးပြီးစာတင်ကြအလုပ်လုပ်ကြရတဲ့အခါမှာဒီပညာတိုးတက်နေတဲ့နိုင်ငံကြီးတွေမှာတော့အနည်းနဲ့အများအဆင်မပြေမှုတွေကမကမဖြစ်တာတွေရှိနေတာကတော့အမှန်ပါပဲရှင်။ကျွန်မစဉ်းမြတ်ပါမှာ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တွင်မှမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အမေရိကန်ပြည်တွင်းစစ်နောက်ခံအော်စကာဆုရဂေါင်းဝတ်သဝင်းလီယူသူမောင်ဆိုတဲ့ရုပ်ရှင်ကားကိုတလောကမှာစပြီးတော့ထွက်လာတဲ့ HBO Max online ဖြော်ပြရေးစာမျက်နှာကနေဖြုတ်ချလိုက်ပါတယ်။အမေရိကန်ရင်ကျေးမှုတွေရောက်နေတဲ့စနစ်တကျအသားအရခွဲခြားတဲ့ဒလိကိုပြန်ပြီးတော့အမှတ်ရသုံးတက်နေကြတဲ့အခုအချိန်မှာ HBO Max ကနေပြီးတော့ဒီရုပ်ရှင်ကောင်ပြန်ဖြုတ်ချသွားတာပါအဲ့လိုဖြုတ်ချပြီးတော့24နာရီနောက်ပိုင်းမှာတော့ amazon.com အယောင်းဝယ်ကုမ္ပဏီကြီးရဲ့စာမျက်နှာမှာအယောင်းအရဆုံးရုပ်သံရုပ်ရှင်ဇလက်များဆင်းမှာ Gone with the Wind ရုပ်ရှင်ကထိတ်ဆုံးကိုရောက်သွားပါတယ်African American George Floyd ကိုရဲကဖမ်းဆီးထားခြင်းတည်ဆုံးခဲ့ရပြီးတဲ့နောက်အသားအရခွဲခြားမှုနဲ့လူပြူကြီးစိုးရေးဝါဒပေါ်မှာနိုင်ငံတော်ဝန်ဒေါသထွက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့မီဒီယာလုပ်ငန်းကြီးတွေအနေနဲ့လည်းပြနေတဲ့သူတို့ရဲ့အစီအစဉ်တွေကိုအနည်းငယ်ပြန်ပြီးတော့သုံးသပ်ရတဲ့အခြေအနေစိုက်ခဲ့တာပါ။ Gone with the Wind ရုပ်ရှင်ကိုဖြုတ်ချလိုက်တာနဲ့ပတ်သက်ပြီးတော့ HBO Max online ရုပ်သံလိုင်းကိုစီမံခန့်ခွဲတဲ့ AT&T ကုမ္ပဏီရဲ့ Warner Media ကကြေညာတော့ဒီရုပ်ရှင်ဟာသူခေတ်သူ့အခါသူ့ကာလအရရိုက်ကူးခဲ့တာဖြစ်ပေမဲ့လည်း American လူအဖွဲ့အစည်းတွေမှာရှိနေတဲ့လူမျိုးရေးခွဲခြားမှုသဘောထားတွေပါဝင်ဖော်ပြနေတယ်လို့ကုမ္ပဏီကြေညာချက်မှာပြောထားပါတယ်။ရုပ်ရှင်တွေကဒီလိုဖော်ပြချက်တွေကိုမကန့်မကွက်မရှင်းနေမဲ့ထားပြီးတော့ဆက်ပြနေတာတာဝန်မဲ့ရာရောက်တယ်လို့ကုမ္ပဏီအနေနဲ့ယူဆကြအောင်ဆိုပါတယ်။ဒါကြောင့်1939ခုနှစ်ကရိုက်ခဲ့တဲ့ဒီရုပ်ရှင်နောက်ခံသမိုင်းဆရာအချက်လက်တွေကိုစမ်းစစ်ဆွေးနွေးပြီးအသားအရခွဲခြားမှုဖော်ပြချက်တွေကိုလည်းကန့်ကွက်တာတွေလုပ်ပြီးတော့မှဒီရုပ်ရှင်ကိုပြန်တင်မယ်လို့ပြောပါတယ်။UCLA California တက္ကသိုလ်ကလူမှုသိပ္ပံဌာနအကြီးအကဲ Daniel Han ကတော့ခုချိန်မှာဒီလိုလုပ်လိုက်တာမှန်တယ်လို့ထင်ပါတယ်။
An amazing film by cinematic standards, obviously. Academy Award winner, historically significant.
ဒီလိုအခြေအနေမှာတင်တော်ရေလောက်ရပါ
ခေါင်းဝတ်တော်ရုပ်ရှင်ကားကြီးကိုပြန်ကြည့်လေတဲ့အော်စကာဆုလည်းရထားတယ်။တမိုင်းချောင်းရလည်းအထင်ကရရှိတဲ့ကိစ္စမျိုးမှာရုပ်ရှင်ဆန်ညွန်းနေဆိုရင်တော်တော်လေးကောင်းတဲ့ရုပ်ရှင်ပါ။တခြားတစ်ပခါကြည့်တော့လေလူပြူဇလန်းတွေနဲ့သူတို့ကလည်းအဓိကဇက်ကောင်တွေနေရာကထားထားတဲ့အမေရိကန်တမိုင်းကားလစိုက်ပျိုးရေးလုပ်ငန်းကဂျေးဂျွန်တွေကိုချီးမွမ်းငန်းဖွင့်ထားတဲ့ရုပ်ရှင်ကားပါလေ။အာဖရိကန်တွေအမေရိကန်တွေနဲ့ပတ်သက်လို့နှိမ်ချတဲ့သဘောထားရှုမြင်ပုံတွေဖြစ်စီတဲ့ရုပ်ရှင်ကားဖြစ်တယ်လို့ဒါနယ်ဟန်ကပြောသွားပါရဲ့ဂျော်ဂျီယာပြည်နယ်ကစိုက်ပျိုးရေးလုပ်ငန်းတစ်ခုကိုဇက်အင်တီရိုက်ထားတဲ့ဒီရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားပါဝင်အကယ်ဒမီဆု၈ခုရခဲ့ပြီးတော့ဟောလိဝုဒ်သမိုင်းမှာတော့တကယ်ကိုမှတ်တမ်းထူပါရဲ့လူမဲအင်ကိုဖြစ်တဲ့ဇက်ဖို့တရုတ်ဆောင်တဲ့ဟက်ဒီမိုက်ဒန်နီယာကလည်းဒီအော်စကာသမိုင်းမှာပထမအုပ်ဆုံးဆုရတဲ့အာဖရိကန်အမေရိကန်တရုတ်ဆောင်ဖြစ်ပါရဲ့။ဒါနဲ့ဒီလိုဆုရပေမဲ့လည်းသူကတခြားမင်းသားမင်းသမီးတွေနဲ့မတူတဲ့အော်စကာအတွေ့အကြုံရရှိခဲ့တာပါ။ Gone with the Wind ရုပ်ရှင်မိတ်ဆက်ပွဲမှာတော့မှသူ့ကိုတက်ရောက်ခွင့်မပေးခဲ့ဘူးလို့ရုပ်ရှင်လောကမှာလူလူကြီးစိုးမှုကိုစန့်ကျင်တဲ့ #OscarSoWhite လှုပ်ရှားမှုလုပ်နေတဲ့ April Rain ကပြောပါရစ
် She wasn't even allowed to attend the premiere of Gone with the Wind, Hattie McDaniel. You know, they eventually let her into the ballroom the night of the Oscars, but she had to sit way in the back.
ဒါမင်း Oscar ဆုပေးပွဲညမှာတော့အခမ်းအနားတွေကိုသူ့ကိုပေးဝင်လိုက်ရပါတယ်။ဒါတော့မှအတော်နောက်ဖက်ခလန်းလန်းမှာထိုင်ရတာပါတဲ့။နီဂရိုသိသိနဲ့စကားတွေမပြောအောင်လို့အကယ်ဒမီဆုပေးပွဲအဖွဲ့ကသူ့ကိုဖြောင်းပြခြင်းပုံရပါတယ်။ဘာလို့ဖြစ်စီသူအဲ့ဒါကိုတော့လုံနိုင်ခဲ့တယ်လို့ April Rain ကပြောသွားပါတယ်။အော်စကာတမိုင်းမှာအခုလိုမတူကွဲပြားမှုတွေကိုလက်မခံဘဲနဲ့ခွဲခြားခဲ့တာတွေပေါ်မှာအချိန်ချင်းဝေဖန်ခံခဲ့ရပြီးတဲ့နောက်အခုနောက်ဆုံးဆိုရင်တော့ Hollywood မှာဒီလူပြူလူမဲမခွဲခြားတဲ့စနစ်တစ်ခုကိုလက်ခံရင်ဆိုင်လာနိုင်ပြီလို့အခွင့်အရေးလှူရှားသူတွေကရှုမြင်ပါတယ်ရှင
်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတက်တော်ရင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
ခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်3လလောက်သွာလာလို့ရှာမှုတွေကန့်သတ်ထားပြီးနောက်ပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့သမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲစီရင်ရေးလှုပ်ရှားမှုမှာတက်ရောက်သူနေပါခဲ့တဲ့အပေါ်စီရင်ရေးအဖွဲ့အတော်ရှိသူတွေကသတင်းမီဒီယာတွေကိုပြစ်တင်ပြောဆိုလိုက်ကြပါတယ်။အိုကလာဟိုမားပြည်နယ်တော်စာမြို့ကထိုင်ကုန်ပေါင်း 19,000 ဆန်းတဲ့မိုးလုံလေးလုံး BOK စင်တာမှာကျင်းပခဲ့တဲ့မွေးဆွဲပွဲမှာတော့ခမတဝက်ကျော်လောက်သာလူတွေတက်ရောက်ခဲ့တာပါ။စီယုံရဲ့အဖွဲ့တာဝန်ရှိသူတွေကတော့ဝင်ပေါက်စစ်စေးကိတ်ကိုဖျက်တဲ့လူပေါင်း 12,000 လောက်ရှိတယ်လို့ပြောပါရယ်။စီယုံရဲ့တာဝန်ခံ Brett Baskill ကတော့တက်ရောက်သူနေပါရတာဟာ COVID-19 ရောဂါနဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းမာတွေကိုမီဒီယာတွေကဖော်ပြပြီးတော့ချောက်လန့်ခဲ့တာကြောင့်လို့မနေ့ကပဲပြောဆိုခဲ့ပါရယ်။သမ္မတထရမ်ကတော့သူ့ကိုအားပေးထောက်ခံမှုတက်ရောက်လာသူတွေကို2နာရီနီးပါးကြာအောင်ပြောစီရင်ခဲ့ပါရယ်။အမေရိကန်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်ဒီမိုကရက်အမတ်တွေဦးဆောင်ထားတဲ့အောက်လွှတ်တော်နဲ့ Republican အမတ်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီသတင်းမှတ်ချက်မဲခွဲဆုံးပြဖို့စီစဉ်နေကြပါရယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအကြီးအကဲအဆိုပြုချက်အတော်များများကိုလွှတ်တော်နဲ့စလုံးသဘောတူကြပေမဲ့ကွဲလွဲချက်တွေလည်းရှိနေပါရယ်။မီလာနောက်ပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲ့အမျိုးသား George Floyd တိဆုံးခဲ့တဲ့အပေါ်မကျေနပ်မှုကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါဆန္ဒပြပွဲတွေပေါ်ပေါက်ပြားကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဖြစ်အားတွေလည်းတိုးလာခဲ့တာပါ။ဒ Chicken in your dress, we got the lava version. Few ego up in us in a toilet to which is the Mare, so that's the man and got your market to pick up on Jama Shana Magician, Jama Nalava.
This program has come to you from the Voice of America, Washington.